Welcome to the Voice of America in Burmese.
ချက်ဒီ မင်္ဂလာ အပြားပြားနဲ့ ပြည့်စုံနေ မနက်ခင်း ဖြစ်ကြပါသည်ခင်ဗျာ VOA မေးခင်တိုင်း 2019 ခုနှစ် ဒီဇင်ဘာလ 13 ရက် နောက်ကြာနေ မနက်ဖက် အစီအစဉ်တွေကို အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ လိုင်းနံပါတ် 30-40 48 တို့ကနေ တိုက်ရိုက် ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါ တိုက်ရိုက် တင်ဆက်ပေးနေပါတယ်ခင်ဗျာ ကျွန်တော်ညံဝင်းအောင်ပါ ဒီကနေ့ မနက်ခင်း အစီအစဉ်တွေကို တောင်းယူ တင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာ ဒီကနေ့ မနက်ဖက် သတင်းတွေကို မမျှသတင်းအောင်နဲ့ ကျွန်တော် ကြော်ကြော်သိမ်းပြပြမှာပါ ICJ မှာ ဂမ်ဘီယာ ကမြန်မာကို တရားစွဲဆိုထားတာကို ပယ်ဖျက်ပေးဖို့ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်က ICJ မှာ ရှောင်လဲပါတယ် ဒေါ်လာထရမ့်ကို ရည်ယူမယ် ဆွဲချက်တွေပေါ် အောက်လူတော် တရားရေး ကော်မတီမှာ အခုလက်ရှိ ကာလမှာကို ပဲ အခြေအတင် ဆွေးနွေးနေကြဆဲဖြစ်ပါတယ် နိုင်ငံတကာ ရာစုတရားကုန်ရုံး ICC ဥက္ကဋ္ဌက အမေရိကန်နဲ့ ICC ကြား ဆက်ဆံရေး ပြန်တည်ဆောက်နိုင်မယ်လို့ ပြောနေကြောင်းပြောပါတယ်
ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံပေါ်ဆွဲထားတဲ့အမှုကို ICJ ရဲ့အမှုစည်းရင်းကနေပယ်ဖျက်ပေးဖို့ဒေါ်စန်းစုကြည်ကကြားနာပွဲနောက်ဆုံးနေ့မှာရှောက်လဲသွားပါတယ်
And any other reasons the court might deem appropriate, Myanmar requests the court to remove the case from its list.
ဒီလို ICJ နဲ့ပတ်သက်တဲ့သတင်းတွေအပြည့်အစုံကိုဒီမနက်ခင်းမှာတော်ဝါကြီးနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့တောက်ကြနေမနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မမ်းမြသိအောင်လို့ပြောပြပေးပါအောင်ဗျာ
ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားခုံရုံး ICJ မှာတရားစွဲဆိုထားတဲ့အမှုကို ICJ စည်းရင်းထဲကနေပယ်ဖျက်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်က ဇာတာပရီနီ ICJ နောက်ဆုံးကြားနာပွဲမှာတင်ပြပါရတယ်။ဇာတာပရီနီမှာနှစ်ချိန်ခွဲပြီးဂမ်ဘီယာနဲ့မြန်မာတို့အတီးကြားစီရှောက်လဲတင်ပြကြတာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ရှောက်လဲတင်ပြချက်အဆုံးမှာဒေါက်ဆန်းစုကြည်ကလည်းလူပြောသွားတာပါ။မြန်မာနိုင်ငံဘက်ကရှေ့နေတွေဖြစ်ကြတဲ့ခရစ်စတိုဖာစတေကာနဲ့ပေါမော့ခါရှဘက်စတိုကလည်းဂမ်ဘီယာနိုင်ငံဘက်ကရှေ့နေတွေ ICJ မှာမြန်မာနိုင်ငံပေါ်ဆွဆွဲတင်ပြထားတဲ့အချက်တွေကိုတစ်ချက်ချင်းပြန်ပြီးခြေပါတာအပါအဝင် ဂမ်ဘီယာ ကမြန်မာကို ICJ မှာတရားစွဲပိုင်ခွင့် ICJ ကဂျာနာစီရင်ပိုင်ခွင့်စတာတွေပေါ်မှာလည်းတံပြန်ခြေပရှောက်လဲကြပါတယ်မြန်မာနိုင်ငံဟာလူမျိုးလုံးသက်သက်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ဂျနီဗာကွန်ဗင်းရှင်းကိုချိုးဖောက်ထားတယ်ဆိုပြီးဂမ်ဘီယာကမြန်မာနိုင်ငံကိုတရားစွဲထားတာမှာအခုဂျာနာပွဲကတော့မြန်မာနိုင်ငံကဂျာပြတ်လိုက်နာလုဆောင်ရမယ့်အချက်တွေကို ICJ အနေနဲ့ဆုံးဖြတ်ချမှတ်ပေးဖို့ဂမ်ဘီယာကပန်ကြားထားတဲ့ပေါ်ဂျာနာတာပါတရားရုံးရဲ့ဆုံးဖြတ်ချက်ဘယ်နေ့ထွက်လာမယ်ဆိုတာအတိအကျမသိရသေးဘဲ
တမတ်ချိန်အတွင်းဆုံးဖြတ်ချက်ချပြီးတော့အများပြည်သူသိအောင်ကြေညာပေးမယ်လို့ICJ ခုံရုံးသဘာဝပြီးကဂျာနာပွဲအဆုံးသတ်မှာပြောသွားပါတယ်။ICJ ဂျာနာပွဲအကြောင်းသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုသတင်းတွေပြီးထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ။ဒီမိုကရက်မတ်တွေအများစုထိန်းချုပ်ထားတဲ့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီဟာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုအရေးယူနိုင်မှုအရေးအခ လွဲသုံးစားလုပ်တာဆိုပြီးတော့ဒီမိုကရက်တွေကဆွတ်ဆွဲထားတာပါဒီဆွတ်ဆွဲချက်ကိုခြေဖြတ်ဖို့ကြိုးစားတဲ့ Republican အမတ်တွေရဲ့ကြိုးပမ်းမှုကိုကြာတာပရင်းနေမှာဒီမိုကရက်အမတ်တွေကညှင်းပယ်ခဲ့ပါတယ်ဒါအပြင်သမ္မတကိုအခုလိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးရေးတွေလှုပ်ဆောင်နေချိန်မှာအရေးကြီးတဲ့အထောက်အထားဆောင်ရွက်စာရင်းတွေကိုသမ္မတ Trump ကပေးဖို့ညှင်းဆိုပြီး Congress လွှတ်တော်ရဲ့ကြားနာမှုတွေကိုဖျက်လို့ဖျက်ဆီးလုပ်တယ်ဆိုတဲ့ဒုတိယဆွတ်ဆွဲချက်ကိုတင်ဖို့လည်းထည့်သွင်းစဉ်းစားခဲ့ပါတယ်သမ္မတကိုတရားစွဲဖို့တင်မတင်ကိုအောက်လွှတ်တော်ကဒီကနေ့ညမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုဖို့ဆုံးဖြတ်ခဲ့ရင်တော့နှစ်ပေါင်း143နှစ်ရှိတဲ့ American ပြည်ထောင်စုသမိုင်းမှာသမ္မတ Trump မှာတရားစွဲဆိုခံရမယ့်တတိယမြောက်သမ္မတတူဖြစ်လာမှာဖြစ်ပါတယ
်မြောက်ကိုရီးယားကပယ်ထင်းတုံးကြီးပြစ်လို့ဆန်းသက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးတစ်ခုမှာ American ကပြစ်တင်ရှုတ်ချတဲ့ပေါ်မြောက်ကိုရီးယားကကြာသပတေးနေ့မှာအပြင်းထန်တုံ့ပြန်ပါတယ်မြောက်ကိုရီးယားရဲ့ဒုံးကြီးဆန်းသက်မှုတွေဟာဆိုးရွားတဲ့တံပြန်တက်ရောက်မှုဖြစ်စေပြီးမြောက်ကိုရီးယားကဒုံးကျည်နဲ့နျူကလ িয়ার စစ်စင်တွေကိုဆွံ့လို့ရေးဆိုင်ရာဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီး Kelly Craft ကဗိုလ်ဒူးနဲ့လူငွေကောင်စီအစည်းအဝေးတစ်ခုမှာပြောတာပါ။အမေရိကန်တန်မတ်ရဲ့ပြောဆိုချက်တွေဟာစင်ကြုံတရားမဲ့တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်။ဘယ်လမ်းကိုရွေးရမလဲဆိုတာပေါ့မမျိုးလို့အနေနဲ့အခိုင်အမာဆုံးဖြတ်ချက်ချနိုင်စေမယ့်မိုက်မဲပြီးကိုရှူးကိုပတ်စေမယ့်မိုက်မဲတဲ့ကိစ္စတစ်ခုကိုအမေရိကန်ကလုပ်ခဲ့ပါတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကိုပေးတဲ့ထုတ်ပြန်ချက်တစ်ခုမှာပြောခွင့်ရကပြောထားပါတယ်။ဒါကြောင့်အသေးစိတ်တွေကိုတော့ပြောခွင့်ရကပြောမထားပဲဆွေးနွေးပွဲတွေပြန်စရေးနှစ်ဖက်လက်ခံနိုင်မဲ့သတ်မှတ်ချက်တွေကိုအမေရိကန်ကချပြဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကနှစ်ကုန်ထိအချိန်ပေးထားတဲ့ပေါ်ဘယ်လိုချင်းကပ်လုဆောင်မယ်ဆိုတာမြောက်ကိုရီးယားအနေနဲ့ခိုင်မာတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်ဖို့အမေရိကန်ရဲ့ပြောဆိုချက်ကအထောက်အကူဖြစ်စေတယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်
လန်ဒန်မြို့အနောက်မြောက်ပိုင်းကမ်ပတန်အရက်မှာရှိတဲ့မဲဆန္ဒရှင်တွေ မနေ့ကျတာဘရီနေကဗြိတိန်အထွေထွေရွေးကောက်ပွဲအတွက်ဆန္ဒမေးပေးခဲ့ကြပါတယ်ဗြိတိန်နိုင်ငံဟာဥရောပသက်မကကခွဲထွက်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးအရှုပ်အထွေတွေရင်ဆိုင်နေရတာ၃နှစ်နီးပါးရှိပါပြီသတင်းငါးဘက်အကြအပြန်လှန်မဲဆွယ်စည်းရုံးမှုတွေအပြီးမနေ့ကတော့မိုးရွာပြီးမုန်မိုင်းနေတဲ့ရာသီဥတုအခြေအနေတွေမှာပဲမဲပီးသူတွေဟာမဲပီးရနေရာတွေဖြစ်တဲ့ကျောင်းတွေဖျားကျောင်းတွေရက်ွက်ခမ်းမတွေနဲ့မြို့တော်ခမ်းမစတဲ့နေရာတွေမှာလာရောက်မဲပီးခဲ့တာပါConservative Party ကိုဦးဆောင်သူဝန်ကြီးချုပ် Boris Johnson ကဗြိတိန်ကို2020ဇန်နဝါရီလ31ရက်နေ့မှာဥရောပသက်မကကခွဲထွက်ဖို့ပြောဆိုထားပါတယ်။အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့ဗြိတိန်ခွဲထွက်ရေးအတွက်နောက်ထပ်လူထုဆန္ဒခံယူပွဲကျင်းပပေးမယ်လို့ကတိပြုထားတာပါ။အထွေထွေရွေးကောက်ပွဲမှာအမတ်နေရာ650အတွက်ရှင်ပြန်ရမှာဖြစ်ပြီးမဲပေးပြီးပြန်ထွက်လာသူတွေအပေါ်မှာသဘောထားကောက်ခံတဲ့စစ်တမ်းတွေအရဝန်ကြီးချုပ် Boris Johnson ဦးဆောင်တဲ့ Conservative Party ကအသာရနိုင်ခြေရှိနေပါတယ်ရှင်။
New York American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
်ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်နိုင်ငံတကာရာစုတရားခုံရုံး ICC ဥက္ကဋ္ဌချီလီအီဘိုအီအိုစူဂျီကအမေရိကန်နဲ့ ICC ကြားဆက်ဆံရေးပြန်ပြီးတည်ဆောက်နိုင်မယ်လို့မျှော်လင့်နေကြောင်းပြောပါတယ် ICC ကိုအမေရိကန်နဲ့အာဖရိကတိုက်ဖက်မှာဝေဖန်နေကြချိန်မှာပဲ ICC ဥက္ကဋ္ဌကအခုလိုပြောလိုက်တာပါဒုတိယကမ္ဘာစစ်ကာလဂျူးအမျိုးများကိုတပြက်ခဲလိုက်တာနဲ့ပတ်သက်ပြီးစစ်ပြီးမှနာဇီတွေကိုစစ်ဆေးခဲ့တဲ့နူရင်ဘတ်ခုံရုံးမကြာသေးခင်ကာလတွေကရဝမ်ဒါနဲ့ယူဂိုစလာဗီးယားဆိုင်ရာဆေးရုံမှုဆိုင်ရာခုံရုံးတွေမှာအမေရိကန်ရဲ့ခန့်ကန်နာကိုပြန်မှတ်ရဖို့ EU အစုကြီးကVOA နဲ့အင်တာဗျူးတစ်ခုအတွင်းအမေရိကန်အစိုးရကိုတိုက်တွန်းသွားပါတယ်။အမေရိကန်အများအပြားကကျွန်တော်တို့တရားရုံးကိုထောက်ခံကြပြီးဆူတောင်းပေးကြပါတယ်။လက်ရှိမှာတခုတည်းသောကိစ္စကတော့အတိတ်ကာလကလှုပ်ဆောင်ချက်တွေမှာအမေရိကန်ပါဝင်လှုပ်ဆောင်ခဲ့တဲ့ပေါ်အစိုးရအနေနဲ့ဂရုပြုဖို့ဖြစ်ပါတယ်လို့ ICC ဥက္ကဋ္ဌက VOA ကိုပြောပါတယ်။1998ခုနှစ်က ICC ကိုတည်ထောင်ခဲ့တဲ့ရောမသဘောတူစာချုပ် Rome Statute ကိုအမေရိကန်ကဘယ်တော့မှလက်ခံသဘောတူထားတာမရှိသေးပါဘူး။သမ္မတဒေါ်နယ်ထရန့်ရဲ့ကိုယ်ရေးရှိနေ J6 ကိုလူဟာအမေရိကန်ဥပဒေနဲ့တရားရေးစင်တာကရှေ့နေတွေနဲ့အတူတိမ်မကြသေးခင်က ICC ရုံးချုပ်ကိုတွားခဲ့ကြပါတယ်။2003ခုနှစ်နဲ့2004ခုနှစ်အာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့တွေကစစ်ရာဇဝတ်မှုတွေကိုကျူးလွန်ခဲ့ကြတယ်ဆိုတဲ့စွပ်စွဲချက်တွေပေါ့ ICC ကစုံစမ်းစစ်ဆေးနေတာကိုရပ်ပစ်ရေးကြိုးပမ်းညက်တစ်စီတစ်ပိုင်းအနေနဲ့အမေရိကန်ရှေ့နေတွေ ICC ကိုတွားတာဖြစ်ပါတယ်။
American ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြား18လကြာတည်ရှိလာခဲ့တဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်စီမဲ့အခြေခံသဘောတူညီချက်ရလိုက်ပြီးဖြစ်ကြောင်းဆွေးနွေးမှုတွေနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါရယ်သဘောတူညီချက်တစုံတရာမရခဲ့ရင်လာမယ့်ဒီဇင်ဘာ15ရက်နေ့မှာ American ကတရုတ်သွင်းကုန်တွေအပေါ်မှာအခွင့်တိုးမြင့်ကောက်ခံဖို့ရှိနေပေမဲ့အဲ့ဒီအခွင့်တိုးကောက်မြင့်အစီအစဉ်ကိုရှောင်နိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကကြာတာပြည်နေမှာအဲ့ဒီအခြေခံသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပြီလို့ဆိုပါရယ်သဘောတူညီချက်ပါအသေးစိတ်အချက်အလက်တွေကိုညှိနှိုင်းနေစေဖြစ်ပေမဲ့သဘောတူညီချက်တော့ရထားပြီလို့လည်းဆိုပါရယ်ဒါပေမဲ့သဘောတူညီချက်မှာပါဝင်တဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးအခုလိုသဘောတူညီချက်ရဖို့အတွက် American ဘက်ကလက်ရှိတရုတ်သွင်းကုန်တွေအပေါ်မှာကောက်ခံနေတဲ့အခွန်တွေကို50ရာခိုင်နှုန်းလျှော့ချပြီးမှဖြစ်တဲ့အပြင်လာမယ့်တနင်္ဂနွေနေ့မှာစတင်အသက်ဝင်မဲ့သွင်းကုန်အခွန်တွန်းမြင့်ကောက်ခံမဲ့အစီအစဉ်ကိုလည်းဆိုင်းငံ့ထားပြီးမှဖြစ်တယ်လို့ဆွေးနွေးပွဲတွေနဲ့နှိဆက်သူတွေကပြောပါလိမ့်ရှင်
။အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာရုံးဝင်းဆန်ကဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုကြာသပတေးနေ့မှာအစိုးရကလွှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံတချို့ကမွတ်စလင်မဟုတ်သူတွေအိန္ဒိယနိုင်ငံသားဖြစ်ရေးပိုပြီးလွယ်ကူသွားစေမယ့်ဥပဒေတရားကိုကန့်ကွက်ပြီးဆန္ဒပြပွဲတွေဖြစ်နေတာပါ။ပြည်နယ်မြို့တော်ဂူဝါဟာတီနဲ့အာဒံပြည်နယ်တွင်တခြားနေရာတွေမှာနေဝင်မိငိမ့်မိတ်ထုတ်ထားတာကိုဒေါသထွက်နေတဲ့ဆန္ဒပြသူတွေကအံတုပြီးကားတွေတာယာတွေကိုမီးတင်ရှို့ကြပြီးတဲ့နောက်လူညိုရင်းတပ်ဖွဲ့တွေကလူစုခွဲလိုက်ရပါတယ်။အာနာယဘာရာဒီယာဂျာနာတာ BJP ပါတီဝင်တွေရဲ့အင်တွေကိုလည်းဆန္ဒပြသူတွေကတိုက်ခိုက်ပါတယ်။အိန္ဒိယထက်လွတ်တော်ကဗိုလ်ဒူးနေမှာအတီးပြုတ်ပြထန်လိုက်တဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာပြည်စင်တဲ့ဥပဒေ CAB ဟာအာဒံပြည်နယ်နဲ့အရှေ့မြောက်ပိုင်းကတခြားပြည်နယ်တွေထဲကိုရွှေ့ပြောင်းဝင်သူတွေအလုံးရင်းနဲ့ဝင်လာမဲ့အခြေအနေရောက်သွားစေပြီးအိန္ဒိယလူနည်းစုမွတ်စလင်တွေဘေးရောက်ကုန်မယ်လို့ဝေဖန်သူတွေကပြောကြတာပါ။ဒါဟာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဟိန္ဒူအမျိုးသားရေးဝါဒီသူ့အစိုးရရဲ့ရည်မှန်းချက်ဖြစ်တယ်လို့လည်းပြောကြပါဗ
ျ။ဟောင်ကောင်မှာပြီးခဲ့တဲ့လကဒီမိုကရေစီရေးဆန္ဒပြပွဲတွေအတွင်းမှာတည်ဆုံသွားခဲ့တဲ့ကျောင်းသား Alex Chow ရဲ့အောက်မိပွေအခမ်းအနားကိုကြာသပတေးနေ့ကကျင်းပတာမှာထောင်နဲ့ချီတဲ့ဟောင်ကောင်ပြည်သူတွေတက်ရောက်ခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာ6လနီးပါးကြာခဲ့ပြီဖြစ်ပြီးအသက်22နှစ်အရွယ်ကျောင်းသား6ကပြီးခဲ့တဲ့နိုဝင်ဘာလတုန်းကဆန္ဒပြပွဲတစ်ခုမှာရဲတွေနဲ့ဆန္ဒပြသူတွေအကြားမှာရုံးရင်းစခတ်ဖြစ်ရင်းနဲ့အထက်အများကြီးရှိတဲ့အဆောက်အဦကားရဏအခွင့်အရေးကိုပြုတ်ကျခဲ့တာပါ သူဟာဆေးရုံမှာသတိလေးမေ့မျောနေပြီး9ရက်အကြာနိုဝင်ဘာလ10ရက်နေ့မှာသေဆုံးခဲ့ပါတယ်။အခုလိုဖြစ်ရကြောင်ဆန္ဒပြသူတွေကိုပို့ပြီးတော့ဒေါသထွက်စေခဲ့တယ်လို့ဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းတဲ့လုံခြုံရေးတပ်ဖွဲ့တွေကိုလည်းဖြစ်တင်ဝေဖန်ခဲ့ကြပါတယ်။6သေဆုံးမှုမဖြစ်ခင်ရက်ပိုင်းအတွင်းကလည်းတက္ကသိုလ်ကျောင်းဝင်တဲ့ဆန္ဒပြကျောင်းသားတွေကိုရဲကလူစုခွဲတာမှာအသက်21နှစ်အရွယ်ဆန္ဒပြသူတဦးကိုရဲကတနက်နေ့ဖိကတ်ခဲ့တာပါ။အခုသေဆုံးခဲ့တဲ့6ပြုတ်ကျခဲ့တဲ့အချိန်ကအနားမှာရဲတွေမရှိနေတယ်လို့သူတည်ဆုံးမှုနဲ့ဘာမှပတ်သက်မှုမရှိဘူးလို့ရဲတပ်ဖွဲ့ကညင်းဆိုထားပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမ်းမြသစင်အောင်တို့ကပြောပြခဲ့ကြတာပါခင်ဗျာ။အခုတော့ ICJ ကြားနာမှုနဲ့ပတ်သက်တဲ့သတင်းတွေကိုဇက်လိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်ဆွဲဆူထားတဲ့အမှုကို ICJ အမှုစီးရင်တွေကနေပယ်ဖျက်ပေးဖို့မြန်မာနိုင်ငံကိုစားရှောက်လဲတဲ့နိုင်ငံခြားရေးဝန်ကြီးဒေါက်စန်းစီကြီးကကြားနာပွဲနောက်ဆုံးရက်ကြာသာပတေးနေ့မှာတင်ပြသွားပါတယ်။မြန်မာနိုင်ငံကမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းတွေကြားစူးစမ်းတည်ဆောက်နေတဲ့ပြည်내တင့်မြတ်ရေးကိုထိခိုက်စေမဲ့လူရက်တွေကိုရှောင်ကျဉ်ဖို့ကိုလည်းတတိပေးပြောဆိုလိုက်တာပါ။ ICJ နောက်ဆုံးနေ့ကြားနာပွဲအတွင်းဒေါက်စန်းစုကြည်နဲ့ရှင်းနေတွေရဲ့တင်ပြလျှောက်လဲချက်ကောက်နှုတ်ချက်တွေကိုကိုကျော်ကျော်သိန်းကပြောပြမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ထားတဲ့အတွက်ဒီလိုရတွေဆက်ပြီးမဖြစ်အောင်တားဆီးရေးမြန်မာနိုင်ငံကကြားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်တွေကိုချမှတ်ပေးဖို့အပြည်ပြည်ဆိုင်ရာတရားခွင်ရုံး ICJ မှာဂမ်ဘီယာကရှောက်ထားတဲ့ပေါ်နှစ်ဖက်အပြန်အလှန်ရှောက်လဲတင်ပြချက်တွေကိုတရားသူကြီးတွေကြားနာတာကြာသာပြီးနေ့ကပြီးဆုံးသွားပါပြီရိုဟင်ဂျာလူခေါ်ဆိုတော့ကိုလက်မခံတဲ့မြန်မာနိုင်ငံကူစားအခုကြားနာပွဲမှာအဆုံးသက်ရှောက်လဲတင်ပြသူကနိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပ
ါ In accordance with Article 60 paragraph 2 of the rules of court for the reasons given during the hearing
ဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိလုပ်တဲ့ကြားနာပွဲတွင်တင်ပြထားတဲ့အကြောင်းကြားချက်တွေတင့်တော်တယ်လို့ရုံးတော်ကယူဆတဲ့တခြားအကြောင်းပြချက်တွေအတွက်တရားရုံးလှုပ်ထုံးလုပ်နေပြဋ္ဌာန်းချက်ပုံမှန်60စာပိုင်း2နဲ့အညီမြန်မာနိုင်ငံအနေနဲ့ရုံးတော်ကိုပန်ကြားလိုတာကတော့ဒီမှုကိုရုံးတော်ကကြားနာမယ်အမှုစင်းတဲ့ကနေပယ်ဖျက်ပေးဖို့တခြားတနည်းအနေနဲ့ဆိုရင်ဂမ်ဘီယာနိုင်ငံကတင်သွင်းထားတဲ့ကြားပြတ်အရေးယူဆောင်ရွက်ချက်တွေချမှတ်ပေးပြီးပန်ကြားချက်ကိုပယ်ချပေးဖို့ဖြစ်ပါတယ
်ရုံးတော်ကချမှတ်မဲ့ဆုံးဖြတ်ချက်ဟာကွဲပြားမှုတွေကြားကနေညှဉ်းပန်းမှုတည်ဆောက်နိုင်ရေးအထောက်အကူဖြစ်စေဖို့ဆုတောင်းပါကြောင်းဒေါက်တာဆန်းစုကြည်ကပြောပြီးပြန်လည်တင့်မြတ်ရေးထိခိုက်စေမဲ့လုပ်ရက်တွေနဲ့ပတ်သက်လို့လည်းသတိပေးသွားပါတယ
် Steps that generate suspicion so doubts or create resentment between communities who have just begun to build a fragile
ဒီမှုရဖို့ရတိတ်ကြီးခိုင်မာမှုမရှိလာသေးတဲ့အခြေခံအုတ်မြစ်ကိုစတင်တည်ဆောက်နေတဲ့လူမှုအတိုင်းဝိုင်းတွေကြောင့်တန်တရားဖြစ်ပေါ်စေမဲ့မယုံကြည်မှုတွေပြန့်ပွားစေမဲ့ဒါမှမဟုတ်ခံစားချက်ဖြစ်ပေါ်စေမဲ့လုပ်ရက်တွေဟာပြန်လည်တင့်မြတ်ရေးကိုထိခိုက်စေနိုင်ပါတယ်အာရဂန်အာမီနဲ့မြန်မာကာကွယ်ရေးတပ်ဖွဲ့တွေကြားမှာဆက်ဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခအဆုံးတက်ရေးဟာကျမတို့နိုင်ငံအတွက်သိက္ခာအရေးကြီးပါတယ်။ဒါမဲ့ရခိုင်မြောက်ပိုင်းမှာ2016ကနေ2018ခုနှစ်ထိဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပဋိပက္ခမျိုးဖြစ်အောင်ပြန်ပြီးတော့မီးမွေးတာမျိုးရှောင်ရှားဖို့ကလည်းဒန်းတူအရေးကြီးပါတယ်
။လူမှုဝန်ဝိုင်းတွေကြားပြန်လည်သိမြတ်ရေးအတွက်လှုပ်ဆောင်နေတာမှာမကြသေးခင်ကဘောင်းတော်မျိုးမှာလုပ်တဲ့ဘလုံးပြန်ခွဲတစ်ခုမှာအဲ့ဒီဒေသမှာနေထိုင်တဲ့လူမျိုးဘာသာပေါင်းစုံကအာကစားသမားတွေပွဲကြည့်ပရိသတ်တွေပါဝင်ခဲ့တာကိုနမူနာတစ်ခုအဖြစ်ဒေါက်ဆန်းစုကြည်ကပုံတွေကိုပြပြီးထည့်သွင်းပြောဆိုသွားပါတယ်။ UK နဲ့ American အပါအဝင်တခြားနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံမှာလည်းစစ်ဖက်တရားစီရင်ရေးစနစ်ရှိတဲ့အကြောင်းနဲ့အခြေခံဥပဒေရဖော်ဆောင်တဲ့ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထူထောင်ဖို့အလေးနဲ့ရှိတယ်ဆိုရင်မြန်မာနိုင်ငံရဲ့အခြေခံဥပဒေကိုလစ်လျူရှုမထားနိုင်လစ်လျူရှုမထားသင့်ဘူးဆိုတာဒေါက်ဆန်းစုကြည်ကထောက်ပြပါတယ်။ပေါင်းတော်မျိုးနဲ့ကုဒပြင်ကြီးရွာမှာဖြစ်ပျက်ခဲ့တာနဲ့ပတ်သက်လို့စစ်ခုံရုံးနဲ့စစ်ဆေးနေပြီးတီးခြားလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့နောက်ဆုံးအစီရင်ခံစာသတင်းပတ်အနည်းငယ်တွင်ထွက်လာပြီးရင်နောက်ထပ်စစ်ခုံရုံးတွင်စစ်ဆေးတာတွေရှိလာမယ်ဆိုတာအခိုင်အမာယုံကြည်တဲ့အကြောင်းလဲဒေါက်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံဘက်ကရှေ့အနေနဲ့အကြံပေးအဖွဲ့ဝင်တဦးဖြစ်သူမစ္စတာခရစ္စတိုဖာစတေဂါကဂျာတာပရီနီမနက်ပိုင်းဂမ်ဘီယာနိုင်ငံဘက်ကတင်ပြချက်ထဲမှာပါတဲ့ဂမ်ဘီယာကမြန်မာကိုတရားစွဲပိုင်ခွင့်ဆန်ရICJ ကဒီအမှုကိုလက်ခံစီရင်ပိုင်ခွင့်ဆိုင်ရာနဲ့မြန်မာနိုင်ငံအနေနဲ့ဂျာပြတ်စီမံဆောင်ရွက်ရမယ့်လုဆောင်ချက်တွေကိုချမှတ်ပေးရေးဂမ်ဘီယာနိုင်ငံကပန်ကြားထားတာတွေအပေါ်တစ်ချက်ချင်းတုံ့ပြန်ခြေပသွားပါတယ်။ကုလူတရားဆွဲရမှာဂမ်ဘီယာနိုင်ငံဟာလူမျိုးတုံးတစ်ဖြတ်မှုဒါစီကာကိုရေးဆိုင်ရာနိုင်ငံတကာသဘောတူညီချက် Genocide Convention ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့တရားဆွဲဆိုတာမဟုတ်ဘဲနိုင်ငံတကာအဖွဲ့အစည်းတစ်ခုရဲ့ကိုယ်စားတရားဆွဲဆိုတာဖြစ်တယ်လို့ မစ္စတာစတေဂါကထောက်ပြပြီးဒီအချက်ကြောင့်ဂမ်ဘီယာကမြန်မာကိုတရားစွဲပိုင်ခွင့်မရှိဘူးဆိုတာ ICJ ရုံးတော်မှာတင်ပြသွားပါတယ်ဒီနေရာမှာသူအဓိကထည့်သွင်းဖော်ပြထားတဲ့အဖွဲ့ကတော့အစ္စလာမ်ပြည်ပေါင်းဆောင်ရေးအဖွဲ့ OIC ပ
ါ It's accepted that the Gambia signed the application instituting proceedings in its own name.However, it's clear
from the documents I've been talking to you today, Gambia ကသူ့နိုင်ငံအမည်နဲ့လက်မှတ်ရေးထိုးတင်ပြခဲ့ပါတယ်။ဒါပေမဲ့ဒီလျှောက်ထားချက်ကို OIC ကိုစားတင်ပြခဲ့တယ်။ OIC ရန်ကုန်ကနေဘာသာငွေကြေးထောက်ပံ့တာဖြစ်တယ်ဆိုတာမနေ့ကကျွန်တော်တင်ပြခဲ့တဲ့အထောက်အထားတွေမှာရှင်းရှင်းလင်းလင်းတွေ့ရပြီးဖြစ်ပါတယ်။ဒီအထောက်အထားကိုကျွန်တော်ထပ်ပြီးမတင်ပြတော့ပါဘူး
။ပါမောခဝီလျံရှပယ်စ်ကတော့ Gambia ရဲ့ဆွဆွဲချက်တွေမှာအဓိကကိုးကားထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်အစည်းအဝေးစာပါအားနည်းချက်တွေကိုထောက်ပြပြီးအခုနှစ်ပိုင်းတွင်မြန်မာနိုင်ငံမှာလူမျိုးတုံးတက်ပြတ်မှုဆိုင်ရာရည်မှန်းချက်တွေပိုများလာတယ်ဆိုတဲ့ပြောဆိုချက်ကိုပယ်ချပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာမုံတရားပြတ်အောင်လုပ်နေတယ်ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့တင်ပြချက်အပေါ်မှာလည်းပမ်ဘောခရှဘက်စ်ကအခုလိုတုံ့ပြန်တင်ပြသွားပါတယ်
။ Mr. President and members of the court, hate speech is a phenomenon that's not reserved to Myanmar.Not only do we have hate speech in many parts of the world.
ဒုနော်တပါတိနဲ့အဖွဲ့ဝင်များခင်ဗျာ။အမုန်းစကားဆိုတာမြန်မာနိုင်ငံမှာမှဖြစ်နေတဲ့ကိစ္စတခုမဟုတ်ပါဘူး။ကမ္ဘာနေရာအများအပြားမှာနိုင်ငံအများအပြားမှာအမုန်းစကားဆိုတာတွေရှိုံသာမကပါဘူး။ဒီကိစ္စကိုတရားဥပဒေအရဘလို့ကင်တွယ်လှုပ်ဆောင်တင်နေဆိုတဲ့အပေါ်ဆွေးနွေးညှင်းခုံနေကြတာလဲအပြင်းထန်ရှိနေတာပါ။ဒီကိစ္စဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆိုင်နေဆိုပြီးတချို့နိုင်ငံတွေကပြောကြတာတောင်ရှိပါတယ်။
မြန်မာနိုင်ငံမှာအမုန်းစကားဖြန့်နေတာအဆိုးရွားမဟုတ်ဘဲလူပုဂ္ဂိုလ်တူဦးချင်းစီရဲ့လူရဖြစ်တယ်ဆိုပြီးတော့လေဘမောကရှဘက်စ်ကထောက်ပြပြောဆိုသွားပါတယ် ICJ မှာဂမ်ဘီယာနဲ့မြန်မာတို့၃ရက်အတွင်း၂ကြိမ်စီအတိအထိတင်ပြရှောင်လဲကြပြီးတဲ့နောက်မြန်မာနိုင်ငံကကြားပြတ်လိုက်တာလှုပ်ဆောင်ရမယ့်အချက်တွေကို ICJ ကဆုံးဖြတ်ချမှတ်ပေးပြီးဂမ်ဘီယာကရှောက်ထားပန်ကြားတဲ့ပေါ်ကြားနာပွဲပြီးဆုံးသွားပြီဖြစ်ပါတယ်ဂမ်ဘီယာရဲ့ပန်ကြားချက်ပေါ်သတ်မှတ်ချိန်အတွင်းဆုံးဖြတ်ချက်ချမှတ်ပြီးအခုကြားနာပွဲလိုပဲအများပြည်သူဓာတ်ရိုက်သိရှိနိုင်တဲ့တရားခွင်မှာကြေညာမယ်လို့အဆုံးသတ်မှာ ICJ ခုံရုံးတဘာပတိကပြောသွားပါတယ်ခင်ဗျာ
ICJ မှာမြန်မာကိုယ်စားလှယ်အဖွဲ့ရဲ့လျှောက်ထားချက်တွေကိုကိုကျော်ကျော်သိန်းတင်ပြသွားတာပါအခုဆက်ပြီးနားဆင်ရမှာကမြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ ICJ နိုင်ငံတကာတရားရုံးမှာတရားဆွဲထားတဲ့ဂမ်ဘီယာအစိုးရနဲ့ခုခံခြေပသူမြန်မာနိုင်ငံတို့ဒီဇင်ဘာ12ရက်ကြာသပတေးနေ့တုန်းကနောက်ဆုံးအပိသက်ရှောက်လဲချက်တွေတင်သွင်းခဲ့ကြပါတယ်။နယ်သာလန်နိုင်ငံ The Hague မြို့ ICJ မှာတည်င်းယူနေတဲ့ VOA မြန်မာဝန်အေဒီတာဦးကျော်စံသာကိုကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းတာမှာမြန်မာနိုင်ငံဘက်ကနောက်ဆုံးရှောက်လဲချက်တင်သွင်းခဲ့တဲ့အခြေအနေကိုဦးကျော်စံသာကအခုလိုစပြောပါဗျာ
။ဟုတ်ကဲ့တဖက်ကိုမိနစ်90စီရှောက်လဲခွင့်ရတဲ့အချိန်မှာမြန်မာဘက်ကညနေပိုင်းရှောက်လဲတဲ့အခါမှာတော့ပုဂ္ဂိုလ်သုံးဦးကပြန်လည်ခြေပပါတယ်ဒါမှတရားကတော့ဝီလျံစတေကာဆိုတဲ့ရှင်းနေကြီးဖြစ်ပါတယ်။အဲဒီပုဂ္ဂိုလ်ပြောရရင်မှတရားဥပဒေနဲ့ပတ်သက်ပြီး Prima Facie Jurisdiction စီရင်နိုင်ခွင့်ရှိမရှိဆိုတာရယ် Standing ဆိုတာရယ်နှစ်ပိုင်းခွဲပြောပါရယ်။ Jurisdiction ဆိုတာဒီကိစ္စမှာအဓိကအချက်ဂမ်ဘီယာပြီး OIC ရဲ့ Proxy အစိမ်းအဖြစ်တရားစွဲတာဖြစ်တဲ့ဂမ်ဘီယာဟာဒီကိစ္စကိုစွဲတဲ့ငင်းရှိဘူးပါတီမဖြစ်ခြင်းဘူးပါတီဖြစ်ရတဲ့တရားတန်ဆိုင်ခြင်းနဲ့ဖြစ်နိုင်ရလားဆိုတော့အဓိကမေးခွန်းထုတ်ပါရယ်နံပါတ်1ငါ။နောက်တစ်ခုကတော့ဆင်းနေကြတရားဥပဒေအရဒီဖြစ်ခဲ့တဲ့ CNN တဲ့မျက်နှာမှုရှိတဲ့နိုင်ငံကြီးသားလေးရင်လျှောက်ထားနိုင်တယ်ဆိုတော့ဥပဒေကိုသူကထောက်ပြပါတယ်။အဲဒီတော့အဲ့ဒါ legal standing အဲ့ဒါဒီဂမ်ဘီယာနိုင်ငံဟာဒီကိစ္စမှာမျက်နှာမှုရှိတဲ့နိုင်ငံမဟုတ်တဲ့အတွက်သူဟာ prima facie standing မရှိဘူးဆိုတော့သူကပြောပါတယ်။ဆိုတော့တကယ်မျက်နှာရယ်ဆိုရင်လည်းဖြစ်ခဲ့တာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်တယ်သို့တော်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဒီ article 8ကိုသူကလာပြလို့ထားတယ်အဲ့ဒါကိုလက်မှတ်မထိုးသဘောမတူပဲပြောထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒီကိစ္စမှာမဆောင်လင်းနိုင်ဘူးဖြစ်တယ်ဆိုပြီးတော့အဲ့ဒီ check ကိုသူကအဓိကဦးစားပေးပြီးတော့ပြောသွားပါတယ်ပထမရှင်နေကြီးသူကတော့
ဆိုတော့ဒုတိယအခြေအနေဖြစ်တဲ့ဒီ William Chavez ကတော့ခင်ဗျာသူ့ဘက်ကဒီနေ့နောက်ဆုံးနေ့မှာတော့သူ့ဘက်ကတင်ပြချက်တွေကဘာတွေများထူးခြားမှုရှိပါလဲ
William Chavez ရဲ့ခြေပါချက်ကတော့ဥပဒေကြောင်းအားခြေပါပါတယ်ဒါအဓိကအဖြစ်ပထမဆုံးစင်ခေါ်တာကတော့ Tax Finding Mission လို့ခေါ်တဲ့ကလဘမကအစီခံစားရရဲ့အနေချက်ကိုသူအဓိကပြောပါတယ်။နောက်ပြီးတော့ intent genocide to no may ရည်ရွယ်ချက်ဟာအခုခါမှာပို့ပြီးတော့ပြင်းထန်လာတယ်။အဲ့ဒါကြောင့်ဒါ provisional measures ထုတ်ပေးပါ။ယာယီချင်းငန်းထားဖို့အမိကိုထုတ်ပေးပါလို့ခေါ်ကအဓိကလျှောက်ထားတာပေါ့လေ။အဲ့ဒါကိုထုတ်ပေးဖို့လိုတာဟာအခုအချိန်မှာပို့ဆူလာလို့ဆိုပြီးတော့ခေါ်ကပြောတယ်တဲ့။သို့တော်လည်းပဲ ai puro che tu sa le sungan ye sin na lo ti na thong se se ga che ni de na thong se ko tru sa wa de na chi ni ma pu bi tin tan na lo tuk ma ma tui ya bu su ja cha cha ja tu ga tuk bi tuk bi yo ga wa chi na so ra adika a chin chi yin da ha da min san nai de che le de nyai chi de tru si yin si se ban le ma si bu a ra ja di
ဒီပရိုဗီရှနယ်မက်ဂျာစ်လာကိုထုတ်ပေးဖို့မသိဘူးဆိုပြီးတော့သူကဆောက်ရဲတော့ဖြစ်ပါတယ်ကိုကျော်ဝင်းနိုင်ဟုတ်ကဲ့ခင်ဗျာနောက်ဆုံးဒီနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကနေပြီးတော့ထွက်ဆိုတယ်ပေါ့နော်သူချောင်းမင်းလေးလောက်ထွက်ဆိုသွားတဲ့ဟာမှာဘာတွေများအဓိကထားပြီးပြောတော့ပါလဲခင်ဗျာဟုတ်ကဲ့အဲ့တော့ဒေါအောင်ဆန်းစုကြီးပြောတဲ့အထက်မှာတော့အဓိကကွန်မြူနတီ
မောင်တော်မျိုးနဲ့မှာသူတို့နှစ်ဖက်ဘောလုံးအပြင်မှာနှစ်ဖက်ဆုံးကပါဝင်အပြည့်ရဲ့နှစ်ဖက်ဆုံးကကစားရတဲ့ဆွဲတောက်ကိုလက်ပုံရင်းတစ်ခါသူအထောက်အထားဖြစ်ပေါ်ပြသွားပါတယ်ဒါ diversity ကိုသူကွဲလွန်မှုကိုနှိမ့်နေရလို့ပြောပါတယ်နောက်ပြီးတော့မြန်မာနိုင်ငံမှာဖွဲ့စည်းပုံဥပဒေအရစစ်ဘက်ဆိုင်ရာတရားရုံးအရဖက်ဆိုင်ရာတရားဥပဒေရှိနေတယ်ဒီတရားရုံးတွေလည်းပဲတရားဥပဒေနဲ့အညီလုံခိုင်အောင်ကြိုးစားဖို့ကလည်းသိအမိကြီးရဲ့ရှာကိုပြောပါတယ်နောက်ဆုံးသူဆုတောင်းကြတာကဒီတရားရုံးဟာမှန်ကန်မှုတရားဥပဒေပိုင်းဆိုင်ရာကိုအခြေခံပြီးတော့ wisdom ပညာနဲ့ဆုံးဖြတ်ပါလို့သူကပြောလို့ရဆွေးဆောင်လဲသွားပါတယ်အဲနောက်တစ်ခုကတော့တရားသူကြီးကတော့နောက်ဆုံးမှဘာပြောသွားလဲဆိုရင်ဒီကိစ္စပြည့်ရအခါမှာဒီဆုံးဖြတ်ခြင်းနဲ့ပတ်သက် verdict ကိုအဆုံးဖြတ်ကိုအသက်မှန်ဆုံးအမြန်ဆုံးသူကတော့ as soon as possible သူကသုံးသွားပါတယ်သူကပြန်လဲပြောမယ်လို့ဆိုပါတယ်အဲဒီကိစ္စအတွက်အချိန်မီပါတီဆွေးနှစ်ဖက်နိုင်ငံတွေကိုအချိန်မီအကြောင်းကြမယ်နောက်ပြီးတော့အဲဒီဆုံးဖြတ်ချက်ကိုလည်းအခုလိုပဲဒီကိစ္စညင်ညာပြီးတော့ညင်ညာမှာဖြစ်တယ်လို့ပြောကြတော့ပါတယ်ကိုလိုက
နှစ်ဖက်လျှောက်လက်ချက်တွေကိုအကျဉ်းယုံနိုင်ရှင်လို့ရှိရင်ရောဘယ်လိုသုံးသပ်လို့ရနိုင်မလဲကျောင်းသားကြီ
းအဲ့တော့ကိုစောဝင်းနိုင်ရဲ့ဒီဘက်နှစ်ဖက်လျှောက်လက်ချက်တွေကိုအကျဉ်းချင်းခြုံငုံကြည့်မယ်ဆိုရင်ဒီအစိုးတင်သွင်းတဲ့ဘက်ကတော့အချက်လက်တွေရောဥပဒေကြောင်းရောပြောတယ်အချက်လက်ကိုသူကပို့ပြီးပြပြင်းအောင်ဖော်ပြပြီးတော့သူဖော်ပြီးတော့ပြောပါတယ်ခုခံချပါတဲ့ဘက်ကတော့အချက်လက်ကိုလည်းနည်းနည်းညင်းတင်တာကိုညင်းတယ်သူကလည်းအချက်လက်အကုန်လုံးကိုမညင်းပါဘူးတကယ်ရှိနေတဲ့အချက်လက်တွေကိုသူကလက်ခံတယ်သူကသူရဲ့ခုခံကာကွယ်ရေးလိုင်းတော့ defense ကအဓိကပါလဲဆိုရင်ဟိုဘက်ကဆွဲဆိုတဲ့ဘက်ကဥပဒေကြောင့်ရအားနေချက်ရှိတယ်။ဘယ်နေရာမှာဖြစ်မဆွဲထိုက်ဘူးဘယ်လိုစီရင်မှန်းကွင်းမရှိဘူးဘာမလုပ်သင့်ဘူးဥပဒေနဲ့ဘယ်လိုလွဲချော်နေရဆိုတာကိုအဓိကအားပြုပြီးတော့ခုခံချေပါသွားတယ်လို့ပြောရလိမ့်မယ်ဖြစ်ပါလိမ့
်မယ်။ဒီအမှုကဆက်သွားအောင်ပါလားအခုတရားသူကြီးတွေဆုံးဖြတ်ချက်ချပြီးသွားရင်ရောဒီဟာကအရက်ဖက်တရားရုံးနေလို့အယူခံပြောင်းဝင်ခွင့်တို့ပြန်လဲချေပါခွင့်တို့အဲ့ဒါတွေကဘယ်လိုဖြစ်လာမလဲခင်ဗျာဥပဒေလမ်းကြောင်းရ။
အဲ့တော့တော့လူတိုင်းစိတ်ဝင်စားနေရပါတယ်ဒါကအရင်အစင်းသားမရှိရမှုတစ်ခုဖြစ်နေလေတော့ဒါကိုဘယ်မှမသိနိုင်ပါဘူးသို့တော်လည်းပဲတစ်ခုသိကြတာကတော့ဒီတရားရုံးကသူတို့ဆုံးဖြတ်ချက်ကချက်ကိုဒါ enforce လုပ်မဲ့အနာမရှိဘူးနိုင်ငံတကာတရားရုံးဆိုတာဟာသူတို့မှာနိုင်ငံတကာစစ်တပ်ဆိုတာလည်းပဲမရှိဘူးဒါကြောင့်တချို့တကြွလှုပ်ရှားသူတွေကသူတို့ကမကတော့ဥဆောင်ပြီးတော့ဒီတရားရုံးရဲ့ဆုံးဖြတ်ချက်ကို enforce လုပ်မဲ့အပါဖော်လဲအဲ့ဒါ law enforcement authority ကနိုင်ငံတွင်းနေမှာရှိသလိုရအုပ်ရေကို enforce လုပ်တဲ့အနာပိုင်းဖွဲ့စည်းတစ်ခုရှိနေတာဖွဲ့စည်းနေလို့ပြောပြောကြပါလေ။သို့တော်လည်းပဲအခုကြည့်ရတော့အဲ့ဒီစီစဉ်ဖြစ်မလာသေးတော့ဘယ်လောက်လိုက်နိုင်မလဲဆိုတာမသိပါဘူး။အများဆုံးမျှော်လင့်နိုင်တာကတော့သူ့အသမကအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံအပေါ်မှာပူးရောဖိအားတွေပေးကြဆူရောပြောတောင်းဆိုလာနိုင်တယ်လို့ပြောကြပါလေ။သို့တော်လည်းပဲအဲ့လိုပြင်လည်းပဲအခြားနိုင်ငံတွေရဲ့ညီညွတ်ညွတ်နမှုကလည်းမြန်မာကပူမိုးအကူအညီနေတော့အဲ့ဒါကိုထိရောက်မလာဆူရောနိုင်ငံရေး
ကဲခတ်မှာတချို့ကလည်းအဲ့လိုသုံးသပ်ကြပါတယ်တရားသူကြီးတွေကဟိုအမြန်ဆုံးအတတ်နိုင်ဆုံးအမြန်ဆုံးသူတို့ဆုံးဖြတ်ချက်ချပေးမယ်လို့ပြောပေမဲ့လည်းဘယ်လောက်ကြမယ်ဆိုတော့ကျွန်တော်တို့ခံမှန်းလို့မရနိုင်ဘူးပေါ့နော
်ပေါ်မှာခံမှန်းတဲ့ချက်တချို့ကတော့အနည်းဆုံးနှစ်ပတ်လို့ခံမှန်းထားရပါတယ်အခုကလည်းဟိုခရစ်စမတ်အဲ့လိုအာရဒီဝါရီရဲ့လာမယ်ဆိုတော့အဲ့ဒီနောက်ပိုင်းဟိုအာရလာရဒီနောက်ပိုင်းမှာမဲ့ချိရလေမလားလည်းပဲတချို့ကစဉ်းစားရတာရှိပါတယ်ကိုယ်တော်နဲ့ဟဲ့
ဒါတော့ဒီ VOA ရဲ့မြန်မာပိုင်းအက်ဒီတာဦးကျော်စံသာကိုကိုဇော်ဝင်းလှိုင်ကနေတဟိတ်မြို့ကိုလှမ်းပြီးတော့ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာသောရရှင်နေအခုနားဆင်နေရတာက VOA ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေပဲဖြစ်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်တွေကို Facebook ကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ ICJ အမှုအသွာလာပေါ်သုံးသက်ချက်တွေကိုတင်ပြသွားမှာဖြစ်ပါတယ်လူမျိုးရုံးတပ်ပြတ်မှုကိုမတားဆီးနိုင်ဘူးဆိုတဲ့ဂမ်ဘီယာရဲ့ဆွဆွဲချက်ဒီ ICJ နိုင်ငံတကာတရားရုံးမှာတတိယမြောက်နေ့အဖြစ်နဲ့နောက်ဆုံးနေ့အဖြစ်ကြာသပတေးနေ့ကနှစ်ဖက်အပြန်အလှန်လျှောက်လဲတင်သွင်းခဲ့ကြပါတယ်။လက်ရှိတရားရုံးအနေထားနဲ့ပတ်သက်ပြီးမြန်မာရေးသုံးသပ်သူတွေနဲ့ဥပဒေပညာရှင်တွေကဘယ်လိုရှုမြင်ကြပါသလဲ။ VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်။
ICJ မှာတရားလိုလို့တရားဆွဲခဲ့တဲ့ဂမ်ဘီယာနိုင်ငံကဥပဒေအကျိုးဆောင်တွေကတော့ရိုဟင်ဂျာအပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒါကိုလည်းခုခံခြေပါမဲ့မြန်မာဘက်ကကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကမနေ့တုန်းကရှောက်လဲချက်ပေးရမှာညှဉ်းဆန်းခဲ့တာမရှိကြောင်းဒီကနေ့ရှောက်လဲချက်တွေတင်ပြတာမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတက်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့ကြောင်းလည်းအလေးထားထပ်မံပြောဆိုခဲ့သလိုအခြေအနေတွေကိုဟန်တားနိုင်ဖို့အရေးပေါ်အစီအမံတွေလိုအပ်ကြောင်းလည်းရှောက်လဲခဲ့ကြပါတယ်။ဒီလျှောက်လဲချက်တွေနဲ့ပတ်သက်လို့တရားလွတ်တော်ရှေ့နေတဲ့ဦးဖြစ်တဲ့ဦးသိန်းတန်းဦးကတော့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။အမှုကြီးတစ်ခုလုံးရဲ့ဟိုဖြစ်စဉ်နဲ့တော့တိတ်တိုင်းမှာတက်တယ်သူကဆိုကြတာဗမာပြည်မှာဆုံးရှုံးကြတဲ့အခြေအနေရှိပါတယ်ဒီမှုစုံစမ်းစစ်ဆေးနေနေပါတယ်အခြေအနေဒီပိုဆိုးလာနေတဲ့အတွက်ကြားကြီးအားဖြင့်ပေါ့ကြားကြောင်နဲ့ချပြီးတော့ကားစီရတယ်လိုက်ပြီးသွားလို့တောင်းတာပဲရှိသေးတယ်။သူတို့ချက်လက်စီခိုင်မာတဲ့ပကံမျိုးဆိုတာပြောဖို့ခက်သေးတယ်။ Primary CC Evidence ဆိုခေါ်တဲ့ညင်သားတဲ့ပြက်တွေကအထောက်ထားတချို့ကတော့ရှိသေးတယ်။ Professional Matter ဆိုတာလည်းဟိုတိတ်ကြောက်ကြတာမရှိပါဘူး။နော်။ကြောက်ကြတဲ့မရှိပါဘူး။ဒါကဒီမှာဟိုအများကြီးတောင်းဆိုလို့မရဘူး။အခုလိုဖြစ်တာတော့
မြန်မာနိုင်ငံလေးလာတုံးသက်သူဦးတင်မောင်တန်းကတော့လက်ရှိဂမ်ဘီယာနိုင်ငံဘက်ကတင်ထားတဲ့ဂျာပြတ်ရေးပေါ်အစီအစဉ်လိုအပ်မှုရှိမရှိဆိုတာအတွက်အချက်လက်တွေလေးလာစစ်ဆေးနိုင်ဖို့နိုင်ငံတကာဘက်ကစုံစမ်းစစ်ဆေးမှုတွေကိုမြန်မာနိုင်ငံအနေနဲ့လက်ခံရနိုင်ဖွယ်ရှိတယ်လို့သူကတုံးသက်ပြောဆိုလိုက်ပါတယ်
။ဆိုတော့ဂမ်ဘီယာရဲ့ဟာဘလောက်ထိတည့်အောင်လဲဆိုလို့ရှိရင်အပြည့်ဆုံးကရှင်တို့ဆိုင်ပေါ့အနည်းဆုံးကတော့တမလို့ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာတော့အနေဆုံးပေါ့။ဒါဆိုရင်တရားရုံးကဒီစဲချက်လက်တွေရာနေဆုံးဖြတ်မလား။ဒီစဲချက်လက်တွေရဲ့အပြင်မှာအချက်လက်တွေထပ်မစုဆောင်မလား။အဲ့ဒီညင်းပယ်ထားခဲ့တဲ့အချက်တွေပေါ်မှာပဲအခြေခံပြီးဒါမှမဟုတ်မြန်မာနိုင်ငံကပြောဆိုတဲ့အချက်တွေပေါ်မှာနဲ့ချိန်ထိုးပြီးတော့ဆုံးဖြတ်မလား။ဒါမှမဟုတ်အချက်လက်သစ်ရှာမလား။ကျွန်တော်ထင်တယ်အချက်လက်သစ်ရှာတာပို့ပြီးတော့ဖြစ်လာနိုင်မယ်ထင်တယ်ဒီတစ်ခါကတော့ညင်းပယ်လို့မရတော့ဘူးเนาะသူတို့ဒီကြတော့လက်တဲ့အဖွဲ့ဘာရောက်ရှာဖွေမြင်းများကြီးစုတာတွေကိုတော့ပြေးရနိုင်မယ်ထင်တယ
်စခိုင်းပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟာလူမျိုးတုံးတက်ဖြတ်မှုမမြောက်ကြောင်းမနေ့တုန်းကပဲ ICJ မှာလျှောက်လဲချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းဒီကနေ့ကြားနာပွဲအဆုံးမသက်ခင်မှာဆွဆွဲချက်တွေကိုခြေပါဖို့ရှိမယ်လို့အများကခန့်မှန်းထားကြပါတယ်လက်ရှိမှာတော့ဂမ်ဘီယာနိုင်ငံဘက်ကတင်သွင်းလာတဲ့ဥပဒေကြောင်းရတင်ပြချက်တွေကိုမြန်မာနိုင်ငံဘက်ကခြေပနိုင်ဖို့မလွယ်ကူဘူးလို့တုံ့တက်လာသူကတော့တရားလွှတ်တော်ရှေ့နေဦးကြည်မြင့်မှာ
အဲ့ဒါကတော့သူတို့ကနှစ်မိကျော်ကျော်လောက်ပြေချာပြင်ဆင်ပြီးတော့အားကောင်းတဲ့ရှေ့နေအဖွဲ့ကြီးနဲ့ပြေချာတစ်နှစ်တကျပြောတာ9ယောက်တော့မှာပဲဆရာတို့ကပြင်ဆင်ချိန်နှစ်ပတ်လောက်ပဲရတယ်ရှေ့နေအဖွဲ့လည်းအင်အားမတောင့်တင်ဘူးဖိုက်တယ်လို့တော့ခုခံနိုင်တယ်ခုကံနိုင်တဲ့အခါကျတော့ဒါဆိုဆရာတို့ဘက်ကအချက်လက်အားဖြင့်တော့အပြစ်မှန်ဘက်ကသူတို့ကပုံပုံမမူတွေပိုးပြီးလုပ်ထားတာတွေအများကြီးရှိတယ်။ဒါကြောင့်မလို့ဂျီနိုဆိုက်မဖြစ်ဘူးဆိုတဲ့အပိဓာအမိန့်မှာတော့ဆရာတို့နိုင်တယ်။သို့တော့လည်းစီရင်တိုင်းဝင်ရှိမရှိဆိုတာနဲ့ဟလာစီရင်တိုင်းဝင်ရှိတယ်လို့ဆုံးဖြတ်လိုက်မယ်ဆိုရင်ဆရာတို့ကသူတို့ကဘယ်ချက်တွေလိုက်ပြောရမယ်ဆိုတာမျိုးဆုံးဖြတ်မယ်ဆိုတဲ့နေရာမှာတော့ရင်ဆရာအဲ့ဒါကိုနည်းနည်းစိုးရိမ်တယ်လေ။ဒီတန်ခွင့်ရှိပြီလို့ဆုံးဖြတ်လိုက်တယ်လေကျွန်တော်နိုင်ငံအန္တရာယ်ကျရောက်ပြီပဲအဲအဲ့ဒါကိုတော့ဆရာတော်တော်စိုးရိမ်တယ
်နှစ်ဖက်တုံ့ပြန်မှုတွေကိုကြားနာအပြီးမှာဂျားပြတ်လှုပ်ဆောင်ရမှာတွေနဲ့ပတ်သက်ပြီး ICJ ကလာမယ့်သတင်းပတ်အတွင်းဆုံးဖြတ်ချက်ချနိုင်တယ်လို့ခန့်မှန်းထားကြပါတယ်ဒါပေမဲ့လည်းဂျီနိုဆိုက်လူမျိုးတုံ့တက်ဖြတ်မှုဆန်ရဆွဆွဲချက်အပေါ် ICJ ရဲ့ဆုံးဖြတ်ချက်ကတော့နှစ်အတော်ကြာနိုင်ပါတယ်ရှင်
မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်လာမယ့်နိုင်ရွယ်အတွင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ30 40 48အပြင်လိုင်းလမီတာ190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်သလိုကျမ်းမာရေးကန္တာကိုတင်ဆက်တဲ့ခါမှာတော့
ဒီအစဦးလေးကနေပြီးတော့ဒါမှမဟုတ်နေရာနေပြီးတော့လွတ်နိုင်မဲ့နိုင်ငံကိုချက်ချင်းရှာချက်ချင်းရှာပြီးတဲ့အခါမှာငလျင်လုတ်ပြီးကအစဦးလေးကနေပြီးတော့မြေခွက်လက်ရှိတဲ့နေရာကို
ငလင်လှုပ်တဲ့အခါမှာဘာတွေကိုရှောင်ရန်ဆောင်ရန်စတာတွေကိုပြောကြားတာဖြစ်ပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အလှည့်ရောက်လာပါပြီတရုတ်အစိုးရရဲ့တရုတ်မြန်မာဗက်ဆုံပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာမှာဘန်သာကြီးလည်းပါဝင်လာပြီးဖြစ်ပါတယ်တရုတ်ပြည်ဟာဗုဒ္ဓဘာသာဝင်အများဆုံးရှိတဲ့နိုင်ငံလို့ပြောနိုင်ပေမဲ့မြန်မာဗုဒ္ဓဘာသာနဲ့ကွဲပြားခြားနားနေတဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်
အန်လေးကျေးဇူးတရုတ်ကောင်စစ်ဝင်ရုံးကပြကြတဲ့အတွက်နိုင်ငံတော်တန်ခမဟာနာယကအဖွဲ့ဝင်တန်ခတော်15ပါးလွန်ခဲ့တဲ့ဇွန်လကတရုတ်ပြည်ကိုလေးလိုက်ခရီးထွက်ပါတယ်ဒီခရီးစဉ်အကြောင်းအသေးစိတ်မှတ်တမ်းကိုကိုရဲ့ပေါက်ဖို့အွန်လိုင်းစာဆောင်မှာပေါ်ပြပါတယ်တရုတ်အစိုးရရဲ့အလွှာပေါင်းစုံစည်းရုံးရေးဟာတန်ခလောကအထိပြန့်နှံ့လာပုံရပါတယ်လွန်ခဲ့တဲ့လကလည်းတရုတ်သံအမတ်နဲ့တရုတ်အသင်းဖွဲ့တွေစုပေါင်းပြီးတန်ခမဟာဒါကအဖွဲ့ဝင်တန်ခါတွေကိုကထိန်တင်ကားနဲ့အလူငွေပြတ်သိမ်းတရားလှူဒန်းပါလေဗုဒ္ဓဓာတ်တော်မွေတော်ထိန်းသိမ်းတဲ့နေရာမှာတရုတ်ပြည်ဟာထင်ရှားပါလေမြမပြည်မှာဥတုလက်ထက်ကတစ်ကြိမ်စေအစိုးရလက်ထက်မှာ3ကြိမ်တရုတ်ပြည်ကဗုဒ္ဓဆွေတော်ကိုပင့်ပြီးရက်ရှည်လာများပူဇော်ပတ်သက်ဘူးပါလေတန်ခမဟာနာယကအဖွဲ့ဝင်ဟာဘေကျင်းမြို့တော်လင်းခွန်ကျောင်းတိုက်ကဗုဒ္ဓဆွေတော်ကိုအရင်ဆုံးဖူးမြော်ပါလေဗုဒ္ဓရဲ့လက်ညှိုးတော်ဓာတ်တော်နဲ့နဖူးသင်္ကြန်တော်စာရတွေကိုလည်းတရုတ်ဘုန်းကြီးကျောင်းကထိမ့်သိမ်းစောင့်ရှောက်ထားတယ်လို့တရုတ်နိုင်ငံဗုဒ္ဓဘာသာအသင်းကဆိုပါတယ
်တရုတ်အစိုးရစီရင်အရဗုဒ္ဓဘာသာဘုန်းကြီး2သိန်းခွဲလောက်ရှိကြောင်းသိရပါတယ်ဒီအထဲမှာတဝက်လောက်ကမဟာယာနတိဘက်ဘုန်းကြီးတွေဖြစ်ကြပြီးမဟာယာနတရုတ်ဘုန်းကြီးဥယေကလည်း3သိန်းလောက်ပဲရှိပါတယ်ထေရဝါဒဘုန်းကြီး2000ကျော်ရှိပြီးယူနန်နဲ့ကွမ်ရှိပြည်နယ်တွေမှာနေထိုင်ကြပါတယ်။တရုတ်ဘုန်းကြီးတသိန်းအတွက်ကျောင်းတိုက်3000လောက်ရှိပါတယ်။လက်ရှိသမ္မတရှီကျင်းဖင်လက်ထက်မှာဘုန်းကြီးကျောင်းတွေအစိုးရထောက်ပံ့မှုရကြပါတယ်။တရုတ်ဗုဒ္ဓဘာသာဝင်တန်း200လောက်ရှိပြီးလူဦးရေတန်း1400ရှိတဲ့အတွက်လူဦးရေရဲ့1400ခန့်လုံးဟာဗုဒ္ဓဘာသာဝင်တွေဖြစ်ပါတယ်။မြန်မာပြည်မှာတော့လူဦးရေ50တသန်းမှာ90ရာခိုင်နှုန်းဒါမှမဟုတ်46တန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ
်။ကမ္ဘာဗုဒ္ဓဘာသာဝင်တဝက်လောက်ဟာတရုတ်ပြည်မှာနေထိုင်ကြလို့ဗုဒ္ဓဘာသာဝင်အများဆုံးရှိတဲ့နိုင်ငံလို့ပြောနိုင်ပါတယ်။ဒါပေမဲ့အများစုဟာမဟာယာနဂိုင်းဝင်တွေဖြစ်ပါလေ။တရုတ်ဗုဒ္ဓဘာသာဝင်တန်း200မှာတန်ခါဥယျာတသိန်းသာရှိတာမို့လူတစ်ထောင်မှာတန်ခါတစ်ပါးတောင်မရှိပါဘူး။မြန်မာပြည်မှာတော့ဗုဒ္ဓဘာသာ46တန်းမှာတန်ခါ5,600ရှိတာမို့လူတစ်ထောင်မှာတန်ခါ12ပါးရှိနေပါလေဒီအထက်မှာတိပိတကကိုကျွမ်းကျင်စွာလေ့လာထားတဲ့တန်ခါ14ပါးရှိတယ်လို့တန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကအမိန့်ရှိပါတယ်မန္တလေးအခြေစိုက်ယူနန်ဗုဒ္ဓဘာသာကျောင်းတိုက်ဟာ2012ကစပြီးဝါဒင်းကာလမှာဥပုံနေတိုင်းတန်ခါအပား200ကျော်ကိုဆွန်းလောင်းနေကြောင်းသိရပါတယ်
တရုတ်ဘုန်းကြီးကျောင်းရဲ့ဂောပကအဖွဲ့မှာကွန်မြူနတီပါတီဝင်တွေကြီးစိုးနေတာမို့ဘုန်းကြီးကအရေးမကြီးသလိုဖြစ်နေပါတယ်ဥပမာနာမည်ကျော်ရှောင်းလင်ကျောင်းကိုရုပ်ရှင်ရိုက်ဖို့တွားတဲ့အခါဘုန်းကြီးတပါးမှမတွေ့ရဘူးလို့ဆိုပါတယ်ကျောင်းဆောက်လုပ်နေတဲ့တိုင်းသမားတွေကိုတွေ့ရပါတယ်ဈေးကွက်စီးပွားရေးကျင့်သုံးကလေးကဘုန်းကြီးကျောင်းတွေလည်းစီးပွားရေးဆန္ဒကြပုံရပါတယ်ဘုန်းကြီးကျောင်းရဲ့ဝင်ငင်ရင်ဝင်ကြီးပေးရပါတယ်ရှောင်းလင်းကျောင်းဆိုရင် 2015 တနှစ်တည်းတွင်ဝင်ကြေးဒေါ်လာ9တန်းကျော်ရရှိပါတယ်။ကွန်မြူနတီပါတီဝင်တွေကြီးစိုးတဲ့ရှောင်းလင်းကျောင်းဟာနိုင်ငံတော်အလံကိုလွှင့်တူတဲ့ပထမဦးဆုံးသောဘုန်းကြီးကျောင်းပါ။ ကျောင်းရဲ့ဝင်ငွေ၃ဘုံ၂ဘုံကိုဒေသန္တရအစိုးရကသိမ်းယူကြောင်းသိရပါတယ
်ဗုဒ္ဓရှင်တော်ရဲ့ဓာတ်တော်မွေတော်ရှိတယ်လို့နာမည်ရတဲ့ဘုန်းကြီးကျောင်းဟာလူစီကားတာမှုဝင်ငွေလဲကောင်းပုံရပါတယ်ဘုန်းကြီးကျောင်းတွေဟာရှင်းအောင်ပစ္စည်းထိမ့်သိမ့်နဲ့ပြတိုက်အဖြစ်လဲစီးပွားရှာကြပါတယ်ဘေကျင်းမြို့တော်တစ်ခုတည်းမှာတင်ရှင်းဟောင်းရင်ကျင်းမှုပစ္စည်း9000လောက်ရှိခဲ့ဘူးပါလေမော်စီတုံးရဲ့ရင်ကျင်းမှုဒေါ်လာရေးကာလမှာ9000လောက်ဖြည့်ဆည်းခံလိုက်ရပါတယ်။အဲ့ဒီခေတ်ကတပြည်လုံးမှာရှင်းဟောင်းပစ္စည်း9သိန်းလောက်ဖြည့်ဆည်းခံလိုက်ရပြီးတန်ခါတွေလည်းနှိမ့်ဆက်ညင်ပန်းခံကြရပါတယ်။အခုတော့ဗုဒ္ဓဘာသာဟာတရုတ်ပြည်မှာဝင်ငွေကောင်းတဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်နေပါပြီ။ဗုဒ္ဓရင်ကျင်းမှုဆိုင်ရာပစ္စည်းတွေရောင်းတဲ့နေပေါ်လုပ်ငန်းရှင်တဦးကြီးပွားချမ်းသာနေပုံကို2016မတ်လ16ရက်နေ့တုန်းTimes Magazine မှာပေါ်ပြပါလေ။တရုတ်ဘုန်းကြီးကျောင်းစီမံအုပ်ချုပ်ရေးမှာကွန်မြူနတီပါတီဝင်တွေကြီးစိုးတာကြောင့်ဗုဒ္ဓဘာသာရောဘုန်းကြီးရောနာမည်ပြည့်ရတယ်လို့ဆိုပါလေ။ကွန်မြူနတီပါတီအကျင့်ပြက်လာသလိုဘုန်းကြီးကျောင်းတွေအကျင့်ပြက်လာတာမှုအပြန်အလှန်မှီခိုမှုများရှိနေသလားဆိုတာစဉ်းစားစရာဖြစ်နေပါလေခင်ဗျာ။
ဥက္ကင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာ။လာမယ့်စနေည view ရဲ့တိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါ။ဘုရားရှင်များရှင်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်းICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့ရပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ဝန်ကလူခွင့်ရချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ပေမျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလား။စူရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ငလင်းရက်သွားချိန်ချက်ချင်းလှုပ်တင်တာတွေအကြောင်းကိုတင်ပြထားပါတယ်ငလင်းလှုပ်ချိန်ကစက္ကန့်ပိုင်းအတွင်းဖြစ်ပေမဲ့ငလင်းလှုပ်ပြီးချိန်မှာထိခိုက်ပျက်စီးမှုတွေများနိုင်တာကြောင့်ချက်ချင်းလှုပ်တင်တာတွေကိုအထူးသတိထားလုတ်ဖို့လိုတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသဌာနပါမောက္ခဒေါက်တာမော်မော်ဦးကိုကိုင်းမင်းမေးမြန်းတင်ပြထားပါတယ
်။ Okay, ရန်ကုန်ပြည်သူ့ဆေးရုံကြီးပါမောက္ခဒေါက်တာမော်မော်ဦးခင်ဗျာ။ကျွန်တော်တို့ဒီငလင်းတန်းကာကွယ်ရေးအကြောင်းပြောခဲ့ရမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာရင်လေမတိုင်ခင်ပြိုချပိတ်မိနေတဲ့ပစ္စည်းတွေထားတို့တာနဲ့လုံခြုံတဲ့နေရာရေးပေါ်ဆေးပစ္စည်းတွေကြိုတင်ပြင်ဆင်တာနောက်ငလင်းဖြစ်လာတဲ့အခါမှာလဲအိမ်ထဲမှာရောအိမ်ပြင်မှာပါဝက်ကာကင်ချက်ချင်းလှုပ်တာကားရဲရောက်နေရင်ဆက်နေတာနဲ့ပင်လယ်ထဲရောက်နေရင်ကုန်းမြင့်ကိုပြည့်တက်တာတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာငလင်းလှုပ်ပြီးတဲ့အချိန်မှာအ мян ဘာလို့သိတာကိုဆွေးနွေးမှာမို့ငလင်းရက်သွားတာနဲ့ဆရာဘာအဓိကစလို့တဲ့
ငလင်းကပြီးသွားတယ်ဆိုပေမဲ့ငလင်းကလှုပ်တာသာစက္ကန့်ပိုင်းလေးကကြာတော့လေပဲတကယ်တော့ငလျင်ရဲ့နောက်ဆက်တွဲတွေကရန်ကိုဆိုးလာမှာနော်ပထမဆုံးတော့ငလျင်လှုပ်နေတာရက်သွားပြီဆိုတဲ့စိတ်နဲ့ကိုယ့်အကူပြန်ကြည့်လိုက်ကိုဘာဖြစ်သွားလဲကိုဘာမှမဖြစ်ရင်ချက်ချင်းပြိဓာမှာကိုဘေးရလူတွေဘာဖြစ်သွားလဲကိုမိသားစုဘာဖြစ်သွားလဲကိုကချက်ချင်းကြည့်ရချက်ချင်းကြည့်ပြီးတဲ့အခါမှာဒီအစာအုပ်တွေကနေပြီးတော့ဒါမှမဟုတ်နေရာနေပြီးတော့လွတ်နိုင်မဲ့နိုင်ငံကိုချက်ချင်းရှာချက်ချင်းရှာပြီးတဲ့အခါမှာငလျင်လှုပ်ပြီးကအစာအုပ်တွေကနေပြီးတော့မိခွက်လက်ရှိတဲ့နေရာကိုကျောင်းတို့ကတော့ဒီစာဟုကအချိန်တွေထပ်ပြီးတော့ခုနပြိုလူဆဲဆဲရနေပြီးတော့မိနစ်ပိုင်းအတွင်းမှာပဲပြိုကျသွားတဲ့အခြေအနေမျိုးဖြစ်နေတဲ့အတွက်ကြောင့်အញ្ញံထပ်ဖို့အတွက်တံပေးနေတာပေါ့နော
်ဟုတ်ကဲ့ဆရာကြီးတကယ်လို့ဒီငလင်းလှုပ်ပြီးတဲ့အချိန်မှာအပြိုအပြက်တွေချာသွားပိတ်မိနေရောဘာလို့တယ်လဲဆရာကြီး
အဓိကကိုကိုတိုင်းထွက်နိုင်သလားကိုကိုတိုင်းမထွက်နိုင်တာပေါ့နော်ကိုကိုတ ိုင်းတကယ်လို့ပြောကြတဲ့အပုံလေးကိုရောက်နေလို့ကိုကိုတိုင်းအပြင်ကိုထွက်နိုင်မယ်ဆိုရင်တော့ကိုကဆုတ်ရှားလို့ရတယ်ဆိုရင်တော့သတိထားပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကိုလည်းသိအောင်ကိုကအချက်ပေးဖို့ကအဓိကအရေးကြီးတယ်တခါတလေကြာရင်တချို့ကအရင်တော့ကိုကအခန်းထဲမှာအဆောင်တစ်ခုရဲ့ထဲမှာကိုကလည်းဝကကန်လို့လို့ကိုကလောလောဆယ်လွတ်သွားတယ်ဒါပေမဲ့ကလေးချက်ချင်းရသွားတဲ့အချိန်မှာအပြင်ပြေးထွက်ဖို့ကြိုးစားတဲ့အချိန်ကျမှကြိတဲ့တိုင်းရတဲ့လူတွေလည်းရှိဆိုဘလို့လဲဆိုတော့ကိုကဟိုမှအဲ့အချိန်မှာပြိုကျတော့မဲ့ဒီကားမှာခင်းကြီးမိကမှာဒီကားနဲ့ဒီလိုပြိုကျတယ်ဒီလိုမျိုးတွေဖြစ်မှဆိုတဲ့တည်းကြောင့်ကိုရှိတဲ့နေရာကိုကယ်ဆယ်ရေးဖို့သိအောင်နံပါတ်1အချက်ပေးဖို့တို့တယ်သူတို့ပြတော့ရေးပိုင်လုံးလို့တန်တဲ့ပြည်ပြည်လို့ရှိတဲ့ဟာမျိုးတစ်ခုခောက်ဖို့တမမွေးလည်းခုနဝင်းစဲလိုမျိုးလာတကယ်လို့ကိုကလမ်းမီတို့ခောက်ဆွဲပြေးလိုက်ရင်တော့ဝင်းစဲမှုတ်လိုက်ပြီးတော့လုတ်တာမျိုးတွေတမမွေးလည်းနောက်ဆုံးတော့လည်းအော်ပေါ်လေးဟုတ်တယ်မလားအော်ခစ်ပြီးတော့တောက်လျှောက်အကူညီတာမှုပါ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့စာဦးထဲကနေစထွက်ဖို့လုပ်ရမှာဘာတွေကိုသတိပြုပြီးတော့လုပ်ဆောင်ဖို့လုပ်လဲဆရာကြီ
းအဓိကကတော့ကိုကိုတိုင်းဒဏ်ရာရမရကိုကိုတိုင်းဒဏ်ရာရနေတယ်ဆိုရင်လည်းပဲသွေးတရားလုပ်တာတို့နောက်တစ်ခုကကျတော့ဒီပြန်ပြီးတော့ဟိုကိုမိတခြားမိသားစုတွေကိုဒဏ်ရာရမရဟိုကချက်ချင်းပဲဖြစ်သေးတာတို့ဒီလိုမျိုးတွေလုပ်ကြတကယ်လို့ပဲအမိုက်တွေနဲ့ခုနပြောသလိုအကျိုးပြည့်ပစ္စည်းတွေကြားထဲမှာတကယ်လို့ကိုယ့်ရဲ့ကျောက်တို့ပါတိနေရာတို့ပါလို့ဒီလိုမျိုးတွေရှိနေကြတဲ့အချိန်မှာအခုညီတော်မကပို့ပြီးတော့ရေးကြည့်တယ်။နောက်တစ်မျိုးကဒီအချိန်မှာကိုယ်သတိထားမှာကတိကျတဲ့အရာကအများဆုံးဖြစ်တဲ့အပေါ်ကပြုတ်ကျတဲ့ပစ္စည်းတို့မှန်ကွဲမှန်စတွေတို့ပြက်နေတဲ့ဝါယာကြိုးတွေတိကျတဲ့ဓာတ်လိုက်တာတို့ခပ်ပြင်းကြရင်သူကဒီမိအနေရရှိတာလည်းဖြစ်နိုင်တယ်။ကိုယ်အစာဦးထဲမှာဆိုမိရလောင်တဲ့အခါမျိုးကဒီလိုမျိုးမှာအများထွက်နိုင်အောင်ပေါ့ကိုယ့်အကူ self evaluation ခေါ်တာပေါ့နော်ကိုယ့်အကူအများဒီတွေကနေထွက်နိုင်အောင်ကြိုးစားတဲ့အခါမှာပုံမှန်သွားနေကြတန်းကြောင်းနေရနေပြီးတော့ခွက်လို့တိတ်မလွယ်ဘူးဘရင်ဘောက်ချင်းဘရင်ဘောက်လွတ်တယ်နေရချင်းလွတ်တယ်နေပေးကြကြကြည့်ပြီးတော့မှကိုယ့်ရဲ့အနေနဲ့နေပြီးတော့ရှောင်ထွက်ဖို့အဲဒီလိုသဘောမျိုးတော့ပြန်ပေးကြရအောင်နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအခုလိုထွက်ရမှာသတိပြုတင်တာတွေရှိသေးလားဆရာ
ဟိုမှာတခါလေးကြာရင်ငလျင်လုံးပြီးတာနဲ့တကြိမ်နဲ့မိဒီယာပြက်သွားတယ်အဲ့လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ဒီမိကိုကြက်ချက်ပြန်ခွက်လိုက်တာတို့ဘာလို့တော့မလုပ်အောင်ဟုတ်တယ်ခုနကတော့ဝါယာကြိုးတွေပြက်တောက်နေတာရှိနေတာရှိတယ်အဲ့ကြတော့မှကိုကမောင်နေရနေစမ်းပြီးမိကလုတ်ကိုရင်စဖွင့်မယ်ဆိုရင်အဲ့တမဝါရှော့ကတကစဖြစ်တယ်ဒီလိုမျိုးတွေလည်းဖြစ်နေတယ်ဗောနော်ဒါကြောင့်မို့ကဲဆိုးတွေကိုထားတဲ့နေရာတွေကမျိုးတွေကိုကဒီထားချောင်ချပြီးတော့အိမ်ထဲကနေလွတ်မြောက်အောင်ဆိုတော့လောက်ရမှာသဘောရှိတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောမလုတ်သင့်တဲ့သတိပြုစရာတွေရှိသေးလားဆရာ
အိမ်ထဲမှာစိတ်ငလျင်ကမပြင်းထန်လို့ကိုယ့်အိမ်ထဲကပစ္စည်းတွေဘာတွေညာတွေကိုပြန်ပြီးတော့အသုံးပြုကန်ဒီတိုင်းအားလုံးအထူးသဖြင့်တော့ရေးစိတ်ပစ္စည်းနဲ့ဆိုင်တဲ့ဟာတွေအကုန်လုံးကချက်ချင်းသုံးမှုပြုပြင်နေရာတွေပြက်နေမှန်းကိုကမသိနိုင်ဘူးဗီဒီယိုတွေဘာတွေပေါ်မှာဖွင့်လိုက်တာဗီဒီယိုဖွင့်လိုက်မှဗီဒီယိုဝုန်းကလေးလဲသွားလို့ပြောပါပစ္စည်းတွေကဝုန်းကလေးကျကြတာမျိုးတွေကဖြစ်နေတယ်ဗျာကိုယ့်ရဲ့နိုင်ငံလေးအကွဲသွားတာဒါမျိုးတွေစစ်ဆေးမှုရှိရအဲ့တော့ဒီစာအုပ်ထဲမှာကိုကပြန်နေမယ်မနေဘူးဆိုတဲ့ကိစ္စကတ်ဆိုင်ရနေပြီးတော့စစ်ဆေးပြီးတော့နေခွင့်ပြုမှဒီလိုမျိုးမှသူကနေလို့ရအောင်နော်
ဟုတ်ကဲ့ဆရာနောက်ထပ်ရောအထူးသတိပြုစရာတွေဂျန်သေးလားဆရာအ
ဲ့တော့ကျွန်တော်ငလျင်ဆိုရင်အခုငလျင်ကြီးလောက်သွားပြီးနောက်ထပ်နောက်ဆက်တွဲငလျင်ဆိုတာအများအားဖြင့်ပါလာတတ်တဲ့အခါကျတော့ပထမငလျင်မှာပြိုလူဆဲဆဲစာအုပ်တွေကနောက်ဆက်တွဲငလျင်ထုတ်တာနဲ့ဒုံးဝကိုကြကြဝဲပြိုကျနိုင်တဲ့အခြေအနေရှိတော့ after shock ခေါ်တာပေါ့ after shock ကိုလည်းသတိထားဖို့လုပ်တယ်ငလျင်ဟာကိုတစ်ကောက်လုပ်ပြီးချက်ချင်းပြီးတော့တာမဟုတ်ဘူးဒီတိုင်းကြောင့်သူကနားနဲ့သဘောပေါက်တာမျိုးတွေ့တာပေါ့နော်နောက်တစ်ခုကကျတော့ငလျင်ကုတ္တရရှင်းပြလဲဆိုလို့ငလျင်အချိန်မှာထိခိုက်ဒဏ်ရာရတဲ့လူတယောက်ယောက်ရှိခဲ့ရင်ထိခိုက်ဒဏ်ရာကိုမိသားစုတဲ့ဒီကိုလုပ်ဖို့ကြိုင်ပဲတပီးရှိခဲ့တဲ့အခါမျိုးမှာတင်းရုံစည်းကမ်းကိုအမြန်ရောက်နိုင်ဖို့အတွက်အခြေအနေဟာသာမန်တခြားသောသဘောဝဘေးအန္တရာယ်ဒီထက်ပေါ်ပြီးတော့ခက်ခဲတယ်ဆိုတာကိုသိတယ်။အဲကြောင့်မလို့အချင်းချင်းပြုစုကူစားနိုင်တဲ့ခြေဥ်ဆွနာပြုစုမျိုးတွေနဲ့ခြေဥ်ဆွနာပြုစုနိုင်တဲ့ဒီစေဝါကရိယာတချို့ဟာတင်းကြီးယုံလေးအဆောက်အဦတွေမှာတောင်းသားတယ်
။ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီအဆောက်အဦတွေကနေထွက်တဲ့နေရာမှာဓာတ်လေကားရောသွားသုံးတင်လာဆရာကြီ
း။ငလျင်ချိန်မှာပဲဖြစ်ဖြစ်ဒုံမုံရင်လည်းပဲတခြားကြီးလောင်တာပဲဖြစ်ဖြစ်တခြားမုံတိုင်းနဲ့ဖြစ်ဖြစ်ဒီလိုအချင်းချင်းမျိုးတွေမှာတဘောကဘေးအန္တရာယ်ရှိတဲ့အချိန်တိုင်းမှာဓာတ်လေကားကိုလုံးဝမသုံးသင့်ဘူး။အမတ်စ်ကတော့ဓာတ်လေကားလေးရက်နဲ့သွားတဲ့အတွက်ကြောင့် TSA NDA နဲ့ဓာတ်လေကားရဲ့ function မဖြစ်မှရှိနိုင်တယ်။ဒါလို့ပြောဓာတ်လေကားရဲ့တိစောက်ပုံရဓာတ်လေကားတောက်တဲ့နေရာတွေကအနည်းငယ်ကျက်ပြည့်ဖို့ကပုံများတယ်ငလျင် NDA မှာလေ။ပိတ်မိနေတာတို့ပိုလိုချင်တဲ့အခက်ကြီးမကြောက်နောက်တစ်မျိုးကဓာတ်လေကားထဲမှာပိတ်လောင်မိတာလို့လူတွေအသေးတိုးဝေးတက်ပိတ်မိတာလို့ဒီလိုသဘောမျိုးတွေလည်းရှိနိုင်တယ်။နောက်တစ်ခုကကျတော့ဓာတ်လေကားတိစောက်ထားတဲ့ကျိုးတွေကျုပ်ကြတာဒီလိုမျိုးတွေအများကြီးရှိနိုင်တဲ့အခြေအနေမှာရှိတယ်။ဒါလို့ဓာတ်လေကားကျုံထဲမှာတိဆောက်ထားတဲ့အတွက်ကြိုကျပစ္စည်းရဲ့ပိုင်းစားတွေအကုန်လုံးကဒီပြိုပိတ်နေမှာပဲလို့ပဲတခြားနိုင်ငံတွေရဲ့ငလျင်တွေမှာလည်းပဲဒီတွေ့ကြုံရရှိတယ်။ဒါကြောင့်မလို့တကယ်လို့များမိလောင်တာလည်းပါတွဲနေမယ်ဆိုရင်သူက to get
ဝင်းမြဲကျမ်းမာရေးကန္တာအပီတိုင်းသတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။တိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ပြထားတာပ
ါ။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားရိတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝါမြို့နယ်မှာခီးတယ်ဆက်လီတစင်လက်နက်ကြီးထိမှန်လို့ကလေးငယ်တဦးနဲ့အမျိုးသမီးတဦးသေဆုံးပြီးတန်ရာအများပြားရရှိခဲ့ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ကဒေသခံလူထုတွေနေရက်ကနေတိမ်းရှောင်နေကြရတယ်ဆိုတာနဲ့တချီလေးမြို့နယ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ထောက်ခံပွဲမှာ SNLD ပါတီရဲ့ဆန္ဒမပါဘဲပါတီဆိုင်ဖို့အသုံးပြုမှုအပေါ်ပါတီကနေကန့်ကွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့ကနေတောင်ပြိုကျေးရွာအကြားကလတန်မြစ်ကြောင်းအတိုင်းပြေးဆွဲနေတဲ့ခရီးတဲ့တင်ဆက်လီတစည်းဟာလက်နဲ့ကြီးကြီးထိမှန်တာကြောင့်အသက်နှစ်နှစ်အရွယ်ကလေးနဲ့အမျိုးသမီးတဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်ဒီစင်မာလ၁၀ရက်နေ့ကခရီးသည်အယောက်၂၀လိုက်ပါလာတဲ့အဲ့ဒီဆက်လီဟာနှုံဘူးကျေးရွာနားအယောက်မြန်မာစစ်တပ်ကနေလက်နဲ့ကြီးနဲ့ပစ်ခတ်ခဲ့လို့လေပေါ်ကြောက်ရောက်ပောက်ကွဲခဲ့ပြီးတေဆုံးထိခိုက်ဒဏ်ရာရရှိသူတွေရှိတယ်လို့လေပေါ်ပါတဲ့မျက်မြင်တဦးကပြောပါတယ်အဲ့ဒီလက်နက်ကြီးပောက်ကွဲမှုကြောင့်ဒဏ်ရာရရှိတဲ့သူတွေဟာဗလက်ဝပြည်သူအစည်းအရုံးမှာစေကူတာမှုခံယူနေကြရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကလည်းဗလက်ဝမြို့ကလတန်မြစ်တစ်ဖက်ကမ်းမှာတည်ရှိတဲ့ခမရ26တိုက်ရင်ဌာနချုပ်နဲ့နှုံဘူးရွာငယ်အခြေစိုက်ပြူဟာကုန်းတစ်ခုကိုရခိုင်တပ်မတော် AA ကလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးဗလက်ဝမြို့ပေါ်မှာလည်းလုံခြုံရေးတင်းကျပ်လာတယ်လို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေမကြာခဏဖြစ်နေလို့ဒေသခံလူထုဟာတိုက်ပွဲကြီးဖြစ်မှာကိုစိုးရိမ်စိတ်နဲ့နေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ်။ကြောင်မဲမြို့နယ်ကွန်ကောကျေးရွာအုပ်စုအုံဦးကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားလို့ဒီဇင်ဘာ10ရက်နေ့ညကရွာသား40ကျော်ဟာရက်ွက်ရှိမှရှိတဲ့သမယုံကျောင်းဆိုင်မှာရောက်ရှိခိုးလုံနေကြပါတယ်။အစိုးရစစ်တပ်နဲ့ TNL တို့ကြားတိုက်ပွဲတွေဖြစ်ကြောင်းဒီလက်နက်ကန်တပ်နှစ်ဖွဲ့ဟာနိုဝင်ဘာလကတည်းကပြစ်ခတ်တိုက်ခတ်နေကြကြောင်းစစ်ဆောင်ရွာသားတွေကိုကူညီပေးနေတဲ့ကြောင်မဲသေးတခန်တွေကပြောပါတယ်။လက်နက်ကြီးတံဘုံတံတို့ကြောင့်နေရက်ကနေစွန့်ခွာလာတဲ့ရွာသားတွေဟာလက်ရှိမှာနေထိုင်စားဖို့အတွက်တမကစောင်းတွင်းကာလလည်းဖြစ်တာကြောင့်အိယာထိုင်ခင်းတဲ့အနှွေးထွေတွေလိုအပ်နေတယ်လို့ကူညီမှုပေးနေတဲ့ကြောင်မဲမျိုးဖွဲ့စည်းတွေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကတည်းကပဲကုန်းကော်အုပ်စုကရွာသား80ကျော်ဟာလည်းကြောင်မဲမျိုးပေါ်မှာရှိတဲ့တက်ဆိုင်ရာဆွေမျိုးတွေနေအိမ်မှာစစ်ဖေးရှောင်ရောက်ရှိခိုးလုံနေတာခဏထိနေရမပြန်နိုင်ကြသေးပါဘူ
းမြမတက်မတော်နဲ့ကရင်နယ်ချားဆောင် BGF တပ်ဖွဲ့ဝင်တို့ထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးနဲ့ဂျပန်ရေတွင်းရွာမှာတပတ်ခန့်အကြာဝင်ရောက်ထိန်းချုပ်ထားစဉ်အတွင်းရွာသားတွေထွက်ပြေးနေစဉ်နေအိမ်တွေဖောက်ထွင်းခိုးယူခံရတဲ့အတွက်တံပိုးငွေကျ3,500ကျော်ဆုံးရှုံးမှုဖြစ်ပေါ်ခဲ့တယ်လို့ယမယဖရီကပြောပါတယ်ဂျပန်ရေတွင်းရွာရှိမော်တော်ကားမော်တော်ဆိုင်ကယ်ပြင်ဆိုင်ဒီဇိုင်းကဆက်ဆက်ပစ္စည်းတွေစုပူးငွေတွေလက်ကင်ဖုံးရုပ်မြင်သံကြား TV စလောင်းအချုပ်ဆက်မိဖုန်ချောင်းတုံးပစ္စည်းတွေနဲ့အိမ်မွေးတိရစ္ဆာန်တွေပါဝင်တယ်လို့မျက်မြင်ရဖအဖွဲ့ဝင်တဦးကဆိုပါတယ်လက်ရှိမှာဂျပန်ရေတွင်းရွာနဲ့ကိုက်300ခန့်အကွာဟင်းတာတိုင်ကိတ်မှာမြန်မာစစ်တပ်ကဆက်လက်အခြေပြုထားပါတယ်မွန်ပြည်သက်ပါတီဘက်ကတော့ဂျပန်ရေတွင်းအဲရီယာကအစွဲအသက်လုံးဝပြန်လည်ဆုတ်ခွာသွားဖို့အတွက်နှစ်ဖက်တာဝန်ရှိပုဂ္ဂိုလ်တွေဆွေးနွေးခဲ့ကြတယ်ဆိုပေမဲ့ရေရာတဲ့ရက်လက်အဖြစ်ထွက်ပေါ်လာခြင်းမရှိသေးပါဘူ
းကရင်ပြည်နယ်ဖမ်းမြို့နယ်ချေးရွာတချို့မှာရေမဲလာတဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ဆက်သွဲပြဿနာတွေကိုဖြေရှင်းဆောင်ရွက်နိုင်ရေးအတွက်ဒေသခံတွေစုပေါင်းပြီးတော့ကော်မတီတရက်ကိုဖွဲ့စည်းထားပါတယ် Nyangili Bilami Sayung Jamu Dui Long Sane Lebani Renabai, Yi Mela Redwe, Sayung Lebare Kisana Patebi Yatan Bibu, Asuba Komrigani, Usan Losong Dabu Shidilu, Asuya Pega, Tija Mangane, Yi Mela Pigu, Luduta, Mia Sonti Yawin Tobianfu, Type Ton Dabu Shidelu, Komedi Win Socho Lang up Yoware, Panyu Nema, Bigger Auto Balaga, Jiwa Chuma, Yi Satin Mene Labi, Lashima, Yi Mela, Jiwa, Nasakonia, Shini, Vipidalu, Tirakan Yuada Rigale, Tauton Ye Kekene, Yin Sainia Sele, Pibare.
Aku the Tenwari goes and let them set be to a mama, Yamaning and Hanumuton, the Piamu Swetane, Nedal and Nang and the Hemuma, Shire, ICG Ning and Gatayayoma, Nangano, Timing and Poku, Tong San Suti, Tayayan, Sainias, and Dway, Dugo Win and Duregane, Champine, Tachilinuma, Talkam, Way, Timba Kebari, Eri Talkam, Wema, Shantanana Democracy, Apueto, SNLD Party, Sanama Babe, Party Signbo, Atompumu, Bo, Party Gane, Gangwa Kebari.
အကြောင်းဆုံးကိုနမ်ခွန်ကနေစူးစီးတင်ဆက်ထားပါတယ်ဒီဇင်ဘာလဆယ်ရက်နေ့တချိလိမ်ညွန့်နေ့မှာကျင်းပတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုထောက်ခံတဲ့အခမ်းအနားမှာပွဲကျင်းပသူတွေအနေနဲ့ရှန်တိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်တဘောထားမှာပါပဲပါတီနာမည်ပါတဲ့စိုင်းပုဂ္ဂိုလ်အသုံးပြုခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးထောက်ခံပွဲကျင် General Party when Mahokde Lugo, General Party at Signboat, General Party at Namego, Kankamidoma, Aluetongza looked at a case of Piet, Luade Need Hati, Matoma Musoloshe Noda, Name Aluetongza Mune, General Porto Bidoma, Yeu Sanget, Babu General, Cisena Baleme.
အဲ့ဒီအတွက်ဒီဇင်ဘာလ17ရက်မွန်လွဲတနိုင်ကျော်အချိန်မှာတော့ဒါချလိမ့်မြို့နယ်ထောက်ခံပွဲကျင်းပရေးကော်မတီဥက္ကဋ္ဌဒေါက်တာမြင့်အောင်နဲ့အလုံးမှုဆောင်ဒေါက်တာမြင့်ဆွေအတွင်းရေးမှုရှိနေဦးမျိုးမင်းတို့၃ဦးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဒါချလိမ့်မြို့နယ်အက်စန်အယ်ဒီရုံးကိုသွားပြီးတောင်းပန်ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရှိနေဦးမျိုးမင်းကအခုလို့ပြောပါတယ်မိ
တက်လာတဲ့အလုံးအစင်းကြီးအောင်ပေါ့နော်ကျွန်တော်လည်းတက်တက်မမလေးဖြစ်အောင်ဆိုကျွန်တော်ကအဲ့လိုပုံပြားလေးနေလေးလုပ်တာပေါ့ကျွန်တော်ကလည်းခုရေးထားတယ်ရှမ်းနိုင်ငံသားများဒီမိုကရေစီအတွက်ကြုံတယ်ရှမ်းနိုင်ငံသားများအပြည့်စုံအခုရေးထားတယ်ဟိုအဲ့ကမှသူကထိုင်လိုက်တဲ့အချိန်မှာကျတော့ပထမကင်တာသူမဖတ်မိဘူးတင်ပါတယ်ဒီတိုင်းမလက်ဒီကင်တာကတော့အမှကျွန်တော်ကွန်ပျူတာငွေတယောက်ကနေဒီရောအဲ့လိုတွေ့ပါတွေ့တော့ဒါမဟုတ်ဘူးဒီကံရမဟုတ်ဘူးနော်အဲ့ဒီမှာကျွန်တော်ခဏမစပ်ဘူ
းဒီကိစ္စထောက်ခံပွဲကိုရှုတ်ချတာမဟုတ်ကြောင်းဆိုင်းဘုတ်ကိစ္စကိုပဲရှုတ်ချတာဖြစ်ကြောင်းတချီလိတ်မြွနယ်ရဲ့ SNLD ပါတီမြွနယ်ဥက္ကဋ္ဌဆိုင်းနုံတွေးကအခုလိုပြောပါတယ
်အဲ့ဒါကဒီကလည်းထောက်ခံပွဲမှာမပါဘိမဲ့လည်းလောက်ခွဲမှုတော့ဘာမှမရှိဘူးပေါ့နော်အဲ့ဒါအဲ့ဒီဆိုင်းဘုတ်ကိစ္စလေးပဲကျွန်တော်ကလောက်ခွဲရှုတ်ချတာဒီထောက်ခံပွဲတော့ဘာမှမဆိုင်ပါဘူး
တချီလိမ့်မြို့မှာနေသူဒီဇင်ဘာလ10ရက်နေ့ကရှမ်းပြည်နယ်မြို့တော်တောင်ကြီးမှာလဲ ICJ ရောက်ဒေါ်အောင်ဆန်းစုကြည်ကိုဝန်ရံဖို့အတွက်လူထုထောက်ခံပွဲပြုလုပ်ခဲ့ပါတယ်
။ဆက်ပြီးတော့လာမယ့်2020အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်။ပေါင်းစည်းပြီးသားတိုင်းရင်းသားနိုင်ငံရေးပါတီ၅ခုကနေရွေးကောက်ပွဲမတိုင်ခင်တိုင်းရင်းသားပါတီညီလာခံကျင်းပနိုင်ဖို့တွဲဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွဲဆုံမှုမှာစုဖွဲ့ချိတ်ဆက်မှုတွေရှိအောင်လုပ်ဆောင်ဖို့အမြင့်တူညီမှုတွေရှိတယ်လို့ဆိုပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။ပြည်내တီးတီးကပေါင်းစည်းပြီးဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB ၊ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ၊ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP ၊ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD နဲ့မွန်ညင်ညွတ်ရေးပါတီ MUP စတဲ့တိုင်းရင်းသား၅ပါတီခေါင်းဆောင်တွေဟာဒီဇင်ဘာ9ရက်နေ့ကနေ9ရက်နေ့အထိရန်ကုန်မြို့က Summit Park View Hotel မှာ3ရက်ကြာဆွေးနွေးခဲ့ကြတဲ့နေရာမှာခိုင်ခိုင်မာမာဆုံးဖြတ်ချက်တွေချမှတ်ထားတာမရှိပေမဲ့2020ရွေးကောက်ပွဲမတိုင်ခင်မှာတိုင်းရင်းသားပါတီများညီလာခံတစ်ခုကျင်းပနိုင်ဖို့ဆွေးနွေးဖြစ်တယ်လို့လည်းကချင်ပြည်နယ်ပြည်သူ့ပါတီ KSPB ဥက္ကဋ္ဌဒေါက်တာတူးကြကအခုလိုပဲပြောပါတယ်
အပြင်ပြည်ကအကြမ်းဉာဏ်ပြည်ကအိုင်ဒီယာအချင်းလုပ်တာတော့ပါပဲအချင်းချင်းနားလည်သဘောပေါက်တယ်ကျန်းစီတွေနဲ့ကောင်းကောင်းလုပ်လို့ရတယ်ဒီစိုင်းသားပါတီကြီးလာတာပြီးကျင်းပတဲ့ရဲ့ကိုလည်းဒါအပေါ်ရတော့ရှိနေကြတယ
်ပြည်နယ်ခြေဆိုင်တိုင်းရင်းသားပါတီတွေအနေနဲ့ကျန်တဲ့တိုင်းရင်းသားပါတီတွေနဲ့တစည်းတစ်လုံးနည်းဖြစ်အောင်စုဖွဲ့ချိတ်ဆက်သွားမယ်လို့လည်းမွန်ညင်ရွေးရေးပါတီတွေ့ဘက်တွင်ရင်မှုတဲ့နိုင်ရီသမကအခုလိုပဲပြောပါတယ်
ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာ
ไตนาปาร์ตี้อารมณ์สุภาพเชษฐ์ผู้ชีพผู้รู้เรื่องสุดเอ็มเนวอร์อะไรตัวจ้าเลยไอ้รู้สุภาพเชษฐ์ผู้จะคุยยาวเนาะว่าปาร์ตี้ก็เสพิโรนิลันดิชาจันตัวเมื่อเลสิมาโรที่ไตนาปาร์ตี้งาคู่ฮะมหาไม่พูดคู่รู้แต่บางทีเธอบางสิทาร์มเข้าไปเมื่อเลยไตนาปาร์ตี้เช่นเช่นผู้นั้นคู่กูลายเอาแต่เนจ่าเลยนิทามาเป็นชีพอะไรเลย
เชื่อมโยงตามที่มุกเรซีพูดเจ้าCNNดีเล่าจากตัวมุสลิมปีกันเราจะรู้ปาร์ตี้อันนี้เนี่ยที่งาปาร์ตี้เนี่ยที่กองเป็นส่งเข้าไปส่งไปยังป้ามาไม่ใช่ที่สุดแล้วนะข้างกันยามาที่เราอยากจะเล่าเชื่อมะนั่งไงปาร์ตี้กูจะชอบปาร์ตี้ชีเด็ดเหรอมาแต่ยังน่าปาร์ตี้งาเส้นปาร์ตี้ชินีบีอันนี้อาพี่มาเราสีลองยิ่งยุตตาแต่ยังน่าลืมยามาหาไม่ยูเอ็นเอเนี่ยยินดีแต่ยังน่ามีฟิตเรชันเอ็มบีเอฟ ตับปังสูดมาป่าวเองแค่ได้ปาดีรีพี่เด็ดด้วยตะคุดีดอตับปังสูพีที่สาวนายพูดกันเช่นอยู่ยาอเมรุเลยแต่ยังน่าอีสาวจีลีลาดูเนี่ยก็ต้องตัดจับอะไรอะคุสับบีดเรนเจนชกูน่าเส้นใจมาบ้าชิม
ฉันพินัยตามไปเป็นเรื่องมีเนื้อหนุ่มบูเจียวอันนี้มาขี่แต่เดินสั่งเลือดสีและเนจีจีที่มานาจังกลิ้งเงินเนื้อมีดมีเนื้ออุติส่งบีเลือดใหญ่ใหญ่สีเข้าไปเลยฉันพิมพ์เอาไปเจ้าแม่มีเนื้อกุนก่อเจียวเอาสู่อุ้มอุ้ยเจียวพม่าเพื่อขัดใจใครมือมาจามาจับฉันเนื้อเดี๋ยวขันลูทูหานี่ยังกันนี่ทับยีเต็งเสียงนี่ใจยาวเลย
ตอนนี้หน่วยคุณน้าเสียงแกจะรักเราเพียงในวันนี้ตาริกันเอเปอร์เซ็นต์แกเสียตัวเมตัยเด็ดเด่นรับไปสิบบาทเลยนอกจากนี้ไปสิ่งที่มาเพียงส่งตัวยาอวัชชะจะมากับอันนี้ท้ายที่สุดไปในวันนี้ตาริกันเสร็จแต่ยังเดินหลอกกูน้าเสียงแกรับไปสิบบาทเลยเนี่ยจันทร์วิวยาทุลุ่นเดียร์ซีซันนี้เนี่ยพัฒน์ลูกวิบันจัมปี้จันเนี่ยเจ็ดที่เช่นตอนนี้เนี่ยส่วนหนึ่งสายตาปีบุยามีอีเมลลิสต์ก็
เพิ่มอีสเอ็ดวิวเอ็นยูสดอทคอมเช็คบาร์เลยครับเนี่ยแล้วก็รอจันทร์ซีนี่ได้เช่นตอนเดียวมาดเรนจินโจโก้กูจะจดติ้งพิจารณาว่าแคมเบียนเองก็มีมาเนี่ยงูพี่พี่สัญญาลีอาโยงไอซีเจมาดีอาเซสูทาร์เอ็มโก้ไอซีเจสิ่งเองก็นี่เป็นเพียบบีบูนั่งงานออกแต่เมียงบุกโดนสั่งสูจิก้าจะทำรีนี่ไอซีเจน่าสงจานาบุมาติดยาบาร์เลยจะทำรีนี่มันเนี่ยเช่นคุยบี แคมเบียนเนี่ยมีมารูดีจ้าจีชาวเลตินเปียจาราเปียบีโร่มีมาเนี่ยเงี้ยชาวเลตินเปียจะสู้มาดองสันสูจิก้าไอ้ลูกพี่ตัวละบ้ามาเนี่ยเงี้ยเป็นการเชนิรีพิจารณ์คริสโตเฟอร์สติกาเน่ปามอกาอุลเลมชาวสตูกาเล่แคมเบียเนี่ยเงี้ยเป็นการเชนิรีไอซีจีมามีมาเนี่ยเงี้ยบอสุสเวตินเปียทาร์เรชดิโก้แต่เช่นเปียบีชีปาราบ่าวเองแคมเบียก็มีมารูไอซีจีมาดีอาสบังเวนไอซีจีก็จานาสีบังเวนซาลารีบอมาเล่ตันเปียชีปาชาวเลจาบาร์เล่ที่อายุเงี้ยสมั ချပြီး အများပြည်သူသိအောင်ကြေညာပေးမယ်လို့ ICJ ခုံရုံးသဘာပတိကကြားနာပွဲအဆုံးသတ်မှာပြောသွားပါတယ် ဒီမိုကရက် MM အများစုထိန်းချုပ်ထားတဲ့အမေရိကန်အောက်လူတော်တရားရေးကော်မတီမှာ သမ္မတ ဒေါ်နယ် ထရမ့်ကိုတရားဆွဆိုရေးဆိုင်ရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဂျာတာဘရီနီမှာအခြေတင်ဆက်လက်ဆွေးနွေးညင်ကြပါတယ် ဖြစ်နိုင်ချေကတော့ဒီကနေ့ဂျာတာဘရီနီညဘက်ဒေသစံတော်ချိန်မှာတရားရေးကော်မတီမှာမဲခွဲဆုံးဖြတ်ကြပြီးတော့အဓိကနေ့တစ်ဆင့်အောက်လူတော်တစ်ခုလုံးမှာမဲခွဲဆုံးဖြတ်ဖို့ဆက်လက်လုပ်ဆောင်သွားဖို့ရှိပါတယ် အောက်လူတော်တစ်ခုလုံးမှာမဲဆွဲဆုံးဖြတ်သွားဖို့ကိုတော့ခရစ်မတ်ဆက်မတိုင်ခင်မှာလုပ်မယ်လို့ခန့်မှန်းထားကြပါတယ် နောက်ကိုရီးယားကပယ်ထင်းတုံးကြီးပြစ်လို့ဆန်သက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီစည်းဝေးတစ်ခုမှာအမေရိကန်ကပြစ်တင်ရှုတ်ချတဲ့ပေါ်နောက်ကိုရီးယားကဂျာတာဘရီနီမှာတုံ့ပြန်ပါတယ်အမေရိကန်တန်အမတ်ရဲ့ပြောဆိုချက်တွေဟာစင်ကြင်လုံတရားမဲတဲ့ပြောဆိုချက်တွေဖြစ်နောက်ကိုရီးယားနိုင်ငံသားဌာနပြောခွင့်ရတူကပြောပါတယ်ပြည်ထောင်နိုင်ငံမှာအထူးရွေးကောက်ပွဲတဲ့မဲပေးနေကြပြီ
ကိုရဲမင်းတို့ဖြစ်ပါတယ်အတန်မိုင်းဆိုင်ရာအင်ဂျင်နီယာတော့ဂျီမီခော့ဖြစ်ပါတယ်တောင်ကြာနေမနေ့ဖက်6နိုင်နေခုနိုင်ဒီထုတ်လွှင့်တဲ့ VOA စီစဉ်တွေကိုလိုင်းနှုတ်မီတာ30နဲ့40လေးဆယ်ရှင်းနဲ့လိုင်းလံမီတာ190အပြင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America.